Vietnamese.
မင်္ဂလာညချမ်းမှာတောရရှင်များရှင်သတင်းကျွလားပြေမဟာသမယမှာတောရရှင်နေရှင်လန်းချမ်းမြေကြပါစေရှင်အောက်တိုဘာလ20ရက်နေ့ဗိုလ်တပူးနေညာပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီလိုင်းဒိုမီတာ31 32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်ဒီကနေ့ညအတွက်အစီအစဉ်တွေကိုကျမစုမုံကတာဝန်ယူတင်ဆက်ပေးမှာပါရှင
်။သတင်းကြိုလာပိညာအခါသမယဘေးရန်ကင်းကြပါစီခင်ဗျာ။ဒီကနေ့ညသတင်းတွေထဲမှာ G7 ASEAN ဝန်ကြီးအဆင့်အစည်းအဝေးစစ်ကောင်စီကိုမဖိတ်ဘူးလို့ UK ဆိုရကပြောလိုက်တဲ့သတင်းနဲ့အတူမြန်မာပါဝင်အာရှဒေသရဲ့ဒီနှစ်စီးပွားရေးတိုးတက်မှုနှုန်းကို IMF ကရှော့ချခံမှန်းလိုက်တာသမရဒူတာဒီလက်ထက်မူရင်းနေနေမှုအတွင်တည်ဆုံးခဲ့မှုတွေကိုဖိလစ်ပိုင်တရားရေးဌာနကသုံးသပ်ဆန်းစစ်မဲ့သတင်းအပါအဝင်မြန်မာဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုဥတမောင်တန်းနဲ့ကျွန်တော်ကြော်သိပြောပြပါမယ
်။ဟုတ်ကဲ့ပါရှင်ဒီလိုသုံးရသတင်းနေနဲ့အတူဒီ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရပေါ်မှာဦးကျော်မိုးထွန်းကနိုင်ငံတကာကအတိအမှတ်ပြုဆောင်ရွက်ပေးဖို့ပြောဆိုလိုက်ပါတယ်။ဒီဦးကျော်မိုးထွန်းကဒီဂျွန်မကင်းဖရီးဒမ်လွတ်လပ်ခွင့်စုလက်ခံယူတဲ့အချိန်မှာတိုက်တွန်းပြောဆိုသွားတာဖြစ်ပါတယ်။ဒီသတင်းကိုနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်
။ဟုတ်ကဲ့ဒီအမေရိကန်နိုင်ငံအပါအဝင်ပေါ့နော်ဒီဒေသတွင်းနိုင်ငံတွေရောအားလုံးပေါ့နော်မြန်မာနိုင်ငံရဲ့ဒီမိုကရေစီဖော်ဆောင်တဲ့လမ်းကြောင်းကိုပို့ပြီးတော့ဆက်လက်ပြီးတော့အကူအညီပေးဖို့ဆက်လက်ပြီးတော့ထောက်ခံပံ့ပိုးပေးဖို့ထိထိရောက်ရောက်အကူအညီပေးကြပါလို့လည်း
မြန်မာတမကြီးဦးကျော်မိုးထွန်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီသတင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်။နောက်ပြီးတော့စစ်ကောင်စီကနေထောင်ကနေလွှတ်ပေးလိုက်တဲ့သူတချို့နိုင်ပိုင်းတွင်းမှာပဲပြန်ပြီးတော့ဖမ်းခံရပါတယ်။ G7 အဖွဲ့ရဲ့ဝန်ကြီးအဆင့်အစည်းအဝေးကိုမြန်မာအစိုးရကိုဖိတ်မှာမဟုတ်ဘူးလို့ UK အစိုးရကပြောလိုက်တဲ့သတင်းတွေကိုနောက်ပိုင်းမှာနားဆင်ရပါမယ်။အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုကျော်သိန်းနဲ့ဦးတမောင်တန်းတို့ပြောပြပေးကြပါရှင်။
UK နိုင်ငံလီဗာပူးမြို့မှာလာမယ့်ဒီဇင်ဘာလကျရင်ကျင်းပမယ့်ကမ္ဘာစီးပွားရေးအင်အားကြီး9နိုင်ငံ G7 အဖွဲ့နိုင်ငံကြ ాయి နဲ့ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာဝန်ကြီးအဆင့်အစည်းအဝေးကိုတက်ဖို့အာဆီယံနိုင်ငံတွေကိုဖိတ်ကြားထားပေမယ့်မြန်မာဆီဆွေရောက်ကိုဖိတ်မှာမဟုတ်ဘူးလို့ UK ဆွေရောက်ကအင်္ဂါနေ့မှာပြောပါတယ် UK လွတ်တော်အတွင်းစက်တင်ဘာလ20ရက်နေ့ကမေးထားတာကိုအောက်တိုဘာလ19ရက်နေ့ကပြန်ကြားပြေဆိုတာမှာအစည်းအဝေးကိုလူကိုယ်တိုင်တက်ဖို့စစ်ကောင်စီကိုဖိတ်မှာမဟုတ်ဘူးလို့ရေးထားတာကြောင့်ဗီဒီယိုဆက်သွယ်ရေးကနေတဆင့်တက်ရောက်နိုင်တဲ့အလားအလာရှိနေစေပဲလို့ UK ခြေဆိုင်မြမအရေးလှူရှာမှုအဖွဲ့ဘာမာကမ်ပိန်း UK ကဒီကနေ့ထုတ်ပြန်ချက်တစ်ခုမှာထောက်ပြထားပါတယ်။ဗိုလ်ချုပ်ကြီးမင်းအွန်လိုင်းကိုအာဆီယံထိပ်သီးအစည်းအဝေးတက်ဖို့ဖိတ်ကြားမှာမဟုတ်ဘူးလို့အာဆီယံကဆုံးဖြတ်ထားတာကိုမှတ်သားထားတဲ့အကြောင်းလဲ UK အစိုးရကပြောပါတယ်။မြန်မာနိုင်ငံမှာဆက်အနာသိမ်းယူတာမြန်မာလူထုအပေါ်စံဖက်လို့ရတွေကျူးလွန်တာနိုင်ငံတော်အတမန်ကပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်အပါအဝင်အရသာအစိုးရတာဝန်ရှိသူတွေနဲ့အရဘက်လူမှုအဖွဲ့အစည်းဝင်တွေကိုဖမ်းဆီးထားတဲ့အပေါ် UK အစိုးရကပြစ်တင်ရှုတ်ချတယ်လို့လည်းလွတ်တော်မေကွန်းပြန်ကြားချက်မှာ UK အစိုးရကပြောထားပါတယ်မြန်မာနိုင်ငံအကြတဲ့အဆုံးသက်ရေးဘုံတူကြီးတဲ့ညီမှန်းချက်ပေါ် UK နိုင်ငံဟာအာဆီယံနဲ့အနီးကပ်ဆက်ပြီးလက်တွဲလှုပ်ဆောင်သွားမယ်လို့လည်း UK အစိုးရကပြောပါတယ်အာဆီယံထိပ်သီးစည်းဝေးတက်ဖို့စစ်ကောင်စီခေါင်းဆောင်ကိုမဖိတ်ဘူးဆိုတဲ့အာဆီယံဆုံးဖြတ်ချက်ထွက်ပြီးတဲ့နောက်ပိုင်းနောက်ထပ်နိုင်ငံတကာအစည်းအဝေးအစည်းအဝေးတစ်ခုမှာစစ်ကောင်စီပါဝင်ခွင့်ထပ်ပြီးငင်းပယ်ခံရတာဖြစ်ပါတယ်။ဒီကနေ့ကမြန်မာနိုင်ငံမှာသတင်းကြလာပြည့်နေဖြစ်ပြီးမြန်မာနိုင်ငံဆိုင်ရာ UK တန်ယုံယာယီတာဝန်ခံ Shurik Marsden ကသတင်းကြအခါသမယမှာမြန်မာပြည်သူတွေအားလုံးဘေးကင်းလုံခြုံကြပါပြီးဒီမိုကရေစီစံတော်တွေအမြန်ဆုံးပြည့်ဝပါစေလို့ဆုမွန်ကောင်းတောင်းပေးသလိုမြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်အသက်ဝင်ရေးအတွက် UK အစိုးရကဆက်ပြီးတော့ထောက်ခံအားပေးသွားမှာဖြစ်ပါတယ်လို့ပြောပါတယ
်။ကျမရေးဝန်ကြီးဌာနကသမ္မတအီလန်စံချိန်စံကျုံးတွေနဲ့ Sinopharm ကဝစီအလုံးပေါင်း6သိန်းနီးကိုပြည်내တိုင်းဒေသကြီးတွေကိုပြေပုတ်ခဲ့တယ်လို့အောက်တိုဘာ20ရက်နေ့ထုတ်ကျေးမှုသတင်းစာကတင်ပြထားပါတယ်။ကဝစီက9ယောက်ထိုးဆေးဖြစ်လာတယ်လို့လည်းဆိုပါတယ်။အဲဒီလိုပြေပုတ်တဲ့ဆေးမှာတော့ကချင်၊ကရင်၊ကယားချင်းပြည်နယ်တွေနဲ့တနင်္သာရီတိုင်းဒေသကြီးတို့မပါဝင်သေးပဲပြေပုတ်ပြီးမပြီးပေါ်ပြထားတာကိုလည်းမတွေ့ရပါဘူး။အလားတူပဲသမ္မတအီလန်စံချိန်စံကျုံးတွေနဲ့ညီညွတ်တဲ့ပုဂ္ဂလိကကုမ္ပဏီတွေကိုဒါကိုဗစ်ကာကွယ်ဆေးတင်သွင်းခဲ့ပြုတယ်လို့ကျန်းမာရေးဝန်ကြီးဌာနကကြေညာထားခဲ့ပေမဲ့ပုဂ္ဂလိကကာကွယ်ဆေးတွေကိုတူလောင်ပို့ဆောင်ဆေးထိုးပေးရမှာသမ္မတစံချိန်စံကျုံးနဲ့အညီမညီထိန်းချောင်းကြီးကြပ်တဲ့သတင်းတွေကိုတော့ထုတ်ပြန်လို့မရှိတာကိုလည်းတွေ့ရပါတယ်ကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတို့ရဲ့လူမှုစာမျက်နှာအရမြန်မာနိုင်ငံမှာဒီကနေ့နောက်ဆုံးပိုးစစ်ဆေးသူ12,853 ယောက်ရှိခဲ့ပြီးပိုးတွေ့သူ863 ယောက်ရှိပါတယ်ပိုးတွေ့ရာခိုင်နှုန်းက 6.95 ရာခိုင်နှုန်းမှာ They song da do necessary wushibare, dignity so ye, they went saying ya, portrait do Suzu Wang, lay they lay down, thrown down corner, Sako Shinibabi, Lumuguni, Sanshaw, do they got or the gap in it, I regard that, Nana is a she the low, Georgia Bare.
Asati da ye, didn't you see why do the Munongo, Ibilaga can manger at it, Titama, Tayaga no shochabi, to the Munu, Chota the man, Hayaga no shimelu, Bibi Sayam Gujija Mungi for Amefka, Inganima, Kamali Bare. Covid-19 yoga, Delta, Mugwe, Kusamu, Tolan is a Tidajo, Sado Mune, Sayon Tolu Yiru, Tigani and Emya, Siwa Dumu Nomule, Kulu Shocha, Kamalaidawa. Natong Nasana Kune Dodo, Kovika was a Turama, Dudamu Jalani Dedwe, Ibilaga Kamangere, Naradama, Tonyaga no Dudamugani, Kuro, Naradama Kuniaga no Pi, Tomi, Kamamare. Natong Nasata Kune Dem, running a Pumu Dudamugaro, Sakuni Dama, Kuyaga no Soyo, Jasendwa Melu, IMF got Kamantavare. Tidarin Siwa in Yaji Dionanga, Dinema Siwa to the Mu, Shiaga no Shinandi, Natana Sanema, Naradama Chawaga no Shimelu, IMFka, Kamamare. Indiana Yaji Dinisiwa Punyumu Nungu, Kudaman, Ayaga no Bi Kamandabi, Australia, Tongoria, New Zealand, Taiwan Lulu, Siwa Punyobi Nangan Rigaro, Semi Nibinane, Toko, Tudamuria, Jojizugu, Kanzataya Nainelu, IMFka, Piovare, Shidon Sa Didaga, Indonesia, Malaysia, Philippines, Singapore, Thai, Ghana, Ngaro, Coronavirus, Kusamu, Piantel, Arane, Wensamu, Lungamangu, Tonsamu, Ane, Arijo, Suyore, Chinirine, Sabi, in Sayamelu, IMF, Command Hawaii.
Tabra Rurigo, Tudate, Muyasiwa, Taipei, Kala, Dema, Tauchi, De Songamu, Rigo, Philippines, Tiai, Winitanaga, Pianle, Tonga Melo, Tiai, Winiga, Piola, Bale. Yet a poga, Mimi Lopai Wingo, Red Lonza located at Lakanarigo, Parma Dopje, Segre, Aburiga, Piata, Nijabare. Mani Jagere, Taipia Igala, Dringa, Ludamu, Nasa Namuo, Diai Tanaga, Dingane, Bodune, October Nasenema, Deze, Tobia Laidawa, Tangida at La Kanaya Dureha, Muya Sewa, Yangwe, Dure Pijabi, Panziama, Kugan Gejarello, Yet a poga, Diawe, Jogevare, Aku Tobia Laida, Murega, Ye, Jamja Jago, Saint Corny, the Lopinibare. စစ်စေးကတလောက်အမှုတော်တော်များများမှာအသက်ခံရသူတွေရဲ့လက်ထက်မှာတင်းနက်ငယ်တဲ့အထောက်အထားမတွေ့ကြရဘူးလို့တရားရေးဌာနကဗိုလ်ဌာနကပြောပါတယ်။ရဲကအင်မတန်အစမတန်တဲ့အင်အားကိုတုံးခဲ့ပြီးတန်ရရှိသူတွေကိုအဓိကပြစ်ခတ်ခဲ့တာကိုတွေ့ရသလိုမိုးရစ်စေးမတန်းရဲ့မတန်းတွေလည်းမရှိဘူးလို့ဆိုပါတယ်။ဆက်လက်လေ့လာအမှုတိစောက်ပြီးဆိုင်ရာရဲတွေကိုရာဇဝမှုနဲ့တရားစွဲမယ်လို့လည်းပြောပါတယ်။
ဘူးစိနေဆန်ရယ်လူတွေကိုစနစ်ကြတပ်ဖြတ်ခဲ့တဲ့ဆိုတော့ဆွဆွဲချက်တွေကိုနိုင်ငံတကာရာဇဝမှုခုံရုံး ICC ကစုံစမ်းစစ်ဆေးမှာကြောင့်ဖိလစ်ပိုင်နိုင်ငံဟာဒီကိစ္စနဲ့ပတ်သက်ပြီးPR အပေးခံနေရတာပါ။ဘူးရီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေစတင်နိုင်အထိ
ไฟโตมิเตอร์35 kHz 9.85 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 kHz မဂလီမျိုးပင်ဘက်မှာလီချောင်းတိုက်ခိုက်မှုကြောင့်လူတဦးသေဆုံးခဲ့တယ်လို့ကုလသမဂ္ဂပြောခွင့်ရဖာရင်ဟတ်ကအင်္ဂါနေ့မှာသတင်းတော်တွေကိုပြောပါတယ်။မနေ့ကနှောင်းပိုင်းမှာပဲမဂလီမျိုးကိုဒုတိယကြိမ်လီချောင်းကတိုက်ခိုက်တာမှာလူ9ဦးဒဏ်ရာရခဲ့တယ်လို့အိမ်တော်များများနဲ့အနာကဟိုတယ်တစ်လုံးပျက်စီးခဲ့တယ်လို့ကုလပြောခွင့်ရကပြောပါတယ်။အဲ့ဒီဒါပြိပခအရှိန်မြင့်လာတဲ့ပေါ်ကုလသမဂ္ဂဝန်ထမ်းတွေအထူးပဲစိုးရိမ်နေကြတယ်လို့ပြောခွင့်ရကဆိုပြီးပြိပခမှာပါဝင်သူအလုံးအနေနဲ့အရက်သားတွေနဲ့အရက်ဖက်အခြေခံအဆောက်အအုံတွေကိုအကောက်အွယ်ပေးရေးနိုင်ငံတကာလူသားဆန္ဒမှုဆိုင်ရာဥပဒေပါတာဝန်တွေအတွင်းလှိုင်းနှံကြဖို့လည်းသတိပေးခဲ့ပါတယ်။ဒီကလေးမြောက်ပိုင်းဒေသကဒဘုံတွေနဲ့အီသီယိုးပီးယားဘူအဆူအကြားလက်နက်ကန်ပြိပခဖြစ်နေတာတစ်နှစ်နီးပါးကြာလာပြီဖြစ်ပါတယ်
။ရုရှားသမ္မတပူတင်ရဲ့မဟာမိတ်ရုရှားလုပ်ငန်းရှင်ကြီးအော်လက်ဒါရီပတ်စကာရဲ့အိမ်နဲ့အိမ်ကိုအမေရိကန်ဖက်ဒရယ်အစိုးရစုံစမ်းစစ်ဆေးရေးဘျူရိုခေါ် FBI အဖွဲ့ဝင်တွေကအင်္ဂါနေ့ကဝင်စီးခဲ့ပါတယ်။အိမ်တွေကဝါရှင်တန် DC နဲ့နယူးယောက်မြို့တွေမှာရှိကြတာပါ။ဝါရှင်တန် DC ကအိမ်ကိုအင်္ဂါနေ့အစောပိုင်းကဝင်ရောက်ရှာဖွေခဲ့တာဖြစ်ပါတယ်။နယူးယောက်အိမ်ကနေ FBI ကပစ္စည်းတချို့သိမ်းသွားခဲ့ကြတာကိုလည်းမြင်တွေ့ခဲ့ကြပါတယ်။ဒါရီပတ်စကာနဲ့ပတ်သက်ပြီးဆက်လက်စုံစမ်းပွဲရှိမရှိအပအဝင်ဘယ်သတင်းကိုမှ FBI ကရှင်းလင်းပြောကြားတာတော့မရှိပါဘူး။ 2016年6月8日，马罗，德里巴斯卡内巴特比，这一名是破壁他给巴的。阿库罗，我要新年下回他，第二年有也，我让你下回他撇比，一般性啊，德里巴斯卡姆好普鲁，都也故事来个，瑞德德林他那个表巴的。
American and Jai Wunji, Anthony Blinken, Democracy,
ဒေတာဖြစ်ပါတယ်ပြီးခဲ့တဲ့အပတ်တွင်96ဒုအသစ်တက်တမခုနှစ်သန်းရှိခဲ့ပြီးတေဆုံးသွားခဲ့သူလေးတောင်ချောက်တောင်ကျော်ရှိခဲ့ပါတယ်လို့ အာဖရိကမှာကိုဗစ်ကာကွယ်ဆေးပြက်လက်နေပေမဲ့တိုက်ဆုံသွားတဲ့လူကလေးပုံလုံးရောနေသွားတာကိုတွေ့ရပါတယ်။အမေရိကနဲ့အရှေ့လက်ပိုင်းဒေသတွေမှာလည်းအရင်ဘက်ကအတိုင်းစည်ရင်းထဲမှာဆက်ပြီးရှိနေကြပါတယ်။ကိုဗစ်ပိုးစစ်ဆေးတွေ့ရှိသူအရေအတွက်ကရုရှားကနေတိုင်းစာရင်းတင်နေပြီးကိုဗစ်ကာကွယ်ဆေးစပုတ်နစ်ရှိနေပေမဲ့လူဦးရေရဲ့30%နေရာကနေပဲကာကွယ်ဆေးထိုးပြပါသေးတယ်။
အော်တိုဘာလ21ရက်နေ့ဗုဒ္ဓဖူးညရဲ့နောက်ဆုံးရသတင်းတွေကိုကိုကြော်ကြော်သိန်းနဲ့ဦးတမောင်တန်းတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ဗုဒ္ဓဖူးညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေသတင်းဆောင်မတွေကိုစတိုက်တင်ဆက်ပေးပါပါအန်ယူဂျီဂျာကာလာအမျိုးသားညီညွတ်ရေးအစိုးရကိုနိုင်ငံတကာကအတိအမှတ်ပြုရေးကူညီဆောင်ရွက်ပေးကြဖို့အမေရိကန်တာဝန်ရှိတဲ့သူတွေကိုမြန်မာတမ်မ တဲ့ John McCain Freedom လွတ်လပ်ခွင့်စုစုပေးပွဲမှာပြောဆိုသွားတာပါဒီအကြောင်းကိုကိုရိုင်းသတင်းသွားယူထားတဲ့မအီတန်စင်ကတင်ဆက်ပေးထားပါတယ်
ကလသမကဆိုင်ရာမြန်မာနိုင်ငံအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကို2021ခုနှစ်အတွက် John S. McCain Freedom စုကို International Republican Institute IRI ကချီးမြှင့်လိုက်ပါတယ်။ဒီမိုကရေစီရေးလွတ်လပ်ခွင့်တွေအတွက်ကမ္ဘာတဝန်းကဂျိုးပန်းသူတွေကိုနှစ်စဉ် IRI ကရွေးချယ်စုပေးတဲ့နေရာမှာဒီနေ့မှာတော့ကလသမကဆိုင်ရာမြန်မာနိုင်ငံအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကိုပါဝင်ပြီးတော့စုချီးမြှင့်တာလည်းဖြစ်ပါတယ်။ဒီမိုကရေစီရေးအတွက်တိုက်ပွဲဝင်နေတဲ့သူရဲကောင်းတွေရှိတဲ့မြန်မာနိုင်ငံ Belarus, Lithuania နဲ့ Cuba နိုင်ငံကသူတွေကိုဂုံပြူချင်းနဲ့ပွဲဖြစ်တဲ့ဆိုပြီးတော့ IRI ကပြောတာဖြစ်ပါလေ
American ပြည်အောင်စုနဲ့ American ပြည်သူတွေအနေနဲ့မြန်မာအရေးအတွက်လှုပ်ဆောင်နိုင်တာလှုပ်ဆောင်တင်တာတွေကိုလည်းဦးကျော်မွန်ထွန်းကခုလိုထောက်ပြပြောဆိုသွားခဲ့ပါလေ
ဒီနိုင်ငံတကာမှာအစိုးရရဲ့ legitimacy ရှိမှုအတွက်ကိုကျွန်တော်တို့လည်းအမြဲတမ်းဝိုင်းဝန်းပြည်သူတွေပါပြည်သူတွေအကုန်လုံးကရောကျွန်တော်တို့တွေအကုန်လုံးကရောကြာကန္တာနေပြီးတော့ဝိုင်းဝန်းပြီးတော့ဂျိုးပန်းဆောင်ရနေတဲ့ကာလဖြစ်တဲ့အတွက်ကြောင့်လေပေါ့နော်ဒီ National Unity Government ကိုမြန်မာပြည်သူတွေရဲ့ legitimate အစိုးရအဖြစ်တည်မှတ်ပြုဖို့ဆိုတဲ့ဥစ္စာမှာလည်းကုညီဆောင်ရွက်ပေးဖို့ဆိုတဲ့ဥစ္စာကိုဟိုကျွန်တော်ဟိုမြစ်တာရက်ခံခဲ့တာလည်းရှိပါတယ်အဲနောက်တစ်ခုကပေါ့နော်ကျွန်တော်တို့အခုဆိုရင်ကြည့်လိုက်ရင်ကျွန်တော်လူသားချင်းစာနာမှုအကူအညီပေးပေါ့နော်မြန်မာနိုင်ငံမှာနေရာအနှံ့အပြားမှာလူသားချင်းစာနာမှုနဲ့ပတ်သက်ပြီးတော့အခက်အခဲတွေအများကြီးတွေ့နေရတယ်ဒါကြောင့်လူသားချင်းစာနာမှုအကူအညီ ပေးဖို့ပေါ့နော်အဲ့လိုမျိုးပေးတဲ့အခါမှာလည်းနီးလန်းပေါင်းစုံနဲ့ပေးထိုင်ဖို့အထူးသဖြင့်တကယ်လိုအပ်တဲ့လူတွေစီကိုလူသားချင်းစာနာမှုအကူအညီရောက်ဖို့အတွက်ပေါ့နော် cross border assistant မှာအပါအဝင်ပေးဖို့ဆိုတဲ့ဥစ္စာကိုဟိုကျွန်တော်မေတ္တာရက်ခံခဲ့တာရှိတယ်ဒါကြောင့်မလို့လည်းအခုထပ်ပြီးတော့ဒါ ਉਹ ပဲကျွန်တော်ဒီ American နိုင်ငံအပါအဝင်ပေါ့နော်ကျွန်တော်ဒေသတွင်းနိုင်ငံတွေရောအားလုံးပေါ့နော်မြန်မာနိုင်ငံရဲ့ဒီမိုကရေစီဖော်ဆောင်တဲ့လမ်းကြောင်းကိုပို့ပြီးတော့ဆက်လက်ပြီးတော့ကူညီပေးဖို့ဆက်လက်ပြီးတော့ထောက်ခံပံ့ပိုးပေးဖို့ဟိုမေတ္တာရက်ခံလိုရပါတယ်ဒါကြောင့်မလို့လည်းဒီလူသားချင်းစာနာမှုအကူအညီပေးကိစ္စတွေမှာလည်းတကယ်လိုအပ်တဲ့လူတွေကိုရောက်ရှိဖို့အတွက်ထိထိရောက်ရောက်အကူအညီပေးကြပါလို့လည်းကျွန်တော်မြတ်တာရခိုင်ကျင်းပါတယ်ခင
်ဗျာ။ကုလသမဂ္ဂဆိုင်ရာမြန်မာနိုင်ငံအမြင့်ကုဆလဦးကျော်မိုးထွန်းအနေနဲ့ပေါ့နော်ဒီ John S. McCain Freedom Award ကိုလက်ခံရရှိရတဲ့အတွက်ဘယ်လိုခံစားရပါလဲရှင်
။ကျေးဇူးအများကြီးတင်ပါတယ်အခုလိုမျိုးဟိုဆက်ပါနော်ဒီကုတကလာရောက်ပြီးတော့ဒီမှာလာမေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်။ဘာပြောကျွန်တော်လည်းအများရန်ပြောနေတာရှိပါတယ်ကျွန်တော်တို့ဒီ VOA လို့သတင်းမီဒီယာဌာနတွေကကျွန်တော်တို့ရဲ့အတန်တွေပေါ့နော်နိုင်ငံတကာအတိုင်းအဝန်အကြောင်းပြည်တွင်းကတည်တည်တည်တည်သူသူတွေချောင်းအောင်ဟိုပြောတဲ့နေရာမှာအရန်ဟိုကျွန်တော်တို့အတွက်ဟိုအများကြီးအကျိုးဖြစ်စေတဲ့အများကြီးပံ့ပိုးပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ပထမဦးစွာပေါ့နော်အဲဒီခုနမေကွန်းနဲ့ပတ်သက်လို့ပေါ့နော်ကျွန်တော်တို့ဟိုဘာပဲပြောပေါ့နော်ဒီ award ကကျွန်တော်တို့ပြည်သူတွေကိုပေးတဲ့ award ပေါ့နော်ကျွန်တော်တို့ပြည်သူတွေကိုပေးတဲ့ award ဆိုတဲ့ဥစ္စာမှာလည်းပြည်သူတွေကနေပြီးတော့ကျွန်တော်တို့မြန်မာနိုင်ငံဒီမိုကရေစီအတွက်ပြန်ကြည့်လိုက်ရင်ပေါ့နော်တောက်လျှောက်ကိုဒီ February 1ရက်နေ့တည်းကမကပါဘူးဟိုးအရင်နေတဲ့ကဟိုပဲကျွန်တော်တို့ဒီဒီမိုကရေစီလှုပ်ရှားမှုတွေမှာဆန်းဆန်းတမန်ဆောင်ရွက်ခဲ့တာရှိတယ်အထူးသဖြင့်အခုလိုမျိုး February 1ရက်နေ့နောက်ပိုင်းမှာပို့ပြီးတော့ထင်ထင်ရှားရှားပေါ့နော်ဒီမိုကရေစီအတွက်ဆောင်ရွက်တာတွေဖြစ်တဲ့အတွက်ကြောင့်ဒီဆောင်ရွက်မှုတွေကိုသူတို့ recognize ပြုတယ်ဆိုတဲ့ဥစ္စာကဒီစုပေးတဲ့ဥစ္စာကနေပေါ်ပြနေပါတော့နော်ဒါကြောင့်ကျွန်တော်အရင်လည်းပြောပါတယ်ဒါကကျွန်တော်တို့ပြည်သူတွေအတွက်ကျွန်တော်တို့ဒီမိုကရေစီချစ်တဲ့မြန်မာပြည်သူတွေအတွက်ပေးတဲ့အတိမတ်ပြုတဲ့စုဖြစ်တဲ့အတွက်ကြောင့်ပေါ့နော်ဒါကကျွန်တော်တို့မြန်မာနိုင်ငံအတွက်ကောကျွန်တော်တို့မြန်မာပြည်သူတွေအတွက်ကောဂုဏ်ယူစရာကောင်းတဲ့နေ့လည်းဖြစ်တယ်ဂုဏ်ယူစရာကောင်းတဲ့အချိန်ခါလည်းဖြစ်တယ်ဆိုတဲ့ဥစ္စာလေးကျွန်တော်ပြောလို့ပါတယ
်ဒီလူလက်ခွင့်စုကိုကြီးမင်းတာနဲ့ပတ်သက်ပြီးတော့ IRI အခြေခံကအခုလိုပြောပါလိမ့်
In the democratic world have actually just been very inspired by the courage
ဒီမိုကရေစီအတိုင်းအဝန်ကကျွန်တော်တို့လူတွေဟာမြန်မာပြည်သူတွေရဲ့ရဲစွမ်းတက်သည့်အခြေခံအခွင့်အရေးရဖို့ဒီမိုကရေစီရဲ့တိုက်ပွဲဝင်နေသူတွေကိုအားကျဂုဏ်ယူမိပါတယ်မြန်မာပြည်သူတွေရဲ့ရပိုင်ခွင့်ဟာပြည်သူတွေရဲ့လက်ထဲမှာပဲရှိပါတယ်စစ်အာဏာရှင်ရဲ့လက်ထဲမှာမရှိပါဘူးလို့ IRI ဥက္ကဋ္ဌဒေါက်တာဒန်ဒွိုင်းလင်းကပြောသွားခဲ့တာပါဒီစုပွဲကိုအမေရိကန်အထက်လွှတ်တော်လူနည်းစုခေါင်းဆောင် Republican အမတ် Mitch McConnell ကလည်းတက်ရောက်ပြီးတော့မင်ကိုပြောဆိုခဲ့ပါသည
် Mitch McConnell There are different ways to bear witness to the sacred importance
ဒီမိုကရေစီအခြေခံနေပြီဖြစ်တဲ့ American ပြည်အောင်စုဟာဒီမိုကရေစီအစပြိုးစားရှိတဲ့နိုင်ငံတွေကိုကူညီပေးဖို့တာဝန်ရှိပါတယ်။ဒီမိုကရေစီအစပြိုးလာနေတဲ့မြန်မာနိုင်ငံမှာစစ်အာဏာသိမ်းတာကိုတကြောပြန်ပြီးတော့ပြန်တွေ့ရတာဟာဝမ်းနည်းမိပါတယ်။နိုင်ငံတကာတိုင်ဝမ်အနေနဲ့မြန်မာနိုင်ငံရဲ့စစ်မှန်တဲ့အစိုးရအမျိုးသားညီညွတ်ရေးအစိုးရကိုအတိမတ်ပြုဖို့ကိုလည်း Republican အမတ် Mitch McConnell ကပြောသွားခဲ့ပါတယ်
။ဒီနေ့အတွက်မြန်မာနိုင်ငံအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းနဲ့အတူလီသူဝေးနီးယားနိုင်ငံဝန်ကြီးချုပ် Ingrida Simon နဲ့ဘယ်လာရုစ်နိုင်ငံရဲ့အကြီးအကဲများဆိုင်ရာကိုယ်စားလှယ်တာချီယာနာကိုမစ်နဲ့ဂရမ်မီဆုရကျူဘာအနုပညာရှင်ဝီလီချီရီနိုတို့ကို2021ခုနှစ်အတွက် John S. McCain Freedom ဆုကို IRI ကချီးမြှင့်ခဲ့တာဖြစ်ပါသည်။အရင်နှစ်2020ပြည့်နှစ်တုန်းကတော့အမေရိကန်နိုင်ငံသားရင်းဝန်ကြီးဟောင်မိုက်ပေါ်ပီယိုအာဏာရှင်ကိုဆန့်ကျင်ပြီးတော့ဒီမိုကရေစီလှုပ်ဆောင်တဲ့ဟောင်ကောင်ပြည်သူတွေနဲ့ဘယ်လာရုစ်ဒီမိုကရေစီလှုပ်ရှားမှုကိုဦးဆောင်ခဲ့သူစဗတ်စလာနာတီကာနိုဖ်စကာယာမာရီယာကိုလက်စ်နီကိုဗာနဲ့ဗရိုနီကာဆက်ကာလူတို့ကိုလွတ်လပ်ခွင့်စုကိုချီးမြှင့်ခဲ့တာဖြစ်ပါသည်။ IRA ကပဲချီးမြှင့်တဲ့1996ခုနှစ်တုန်းကလွတ်လပ်ခွင့်စုကိုတော့အခုလက်ရှိမှာဖန်ဆီးတင်ခံထားရတဲ့ဒေါ်ဆန်းစုကြည်ကိုချီးမြှင့်ခဲ့ရလေဖြစ်ပါလိမ့်ရှင
်။ဒါကတော့လွတ်လပ်ခွင့်စုဆိုင်ရာမြန်မာနိုင်ငံတမကြီးဦးကျော်မိုးထွန်းကိုစုပေးကွဲကိုကိုတိုင်တက်ရောက်ပြီးတော့တည်င်းယူခဲ့တဲ့မတ်ဤတန်စင်ကနေပြီးတော့တွေ့ဆုံမေးမြန်းပြီးတင်ဆက်ပေးခဲ့တာဖြစ်ပါလိမ့်ရှင်အခုဆက်ပြီးတော့စစ်ကောင်စီကနေပြီးတော့ထောင်တွေကနေလူငင်းချမ်းသာခွင့်နဲ့ပြန်လွှတ်ပေးလိုက်တဲ့သူတို့ချို့နိုင်ပိုင်းမှာပဲပြန်ပြီးတော့အဖမ်းခံရတဲ့အကြောင်းတည်င်းကိုတင်ဆက်ပေးကြပါမယ် ဆရာနာသိန်းနာကိုစန့်ကျင်ဆန္ဒပြတဲ့ကိစ္စနဲ့ဖမ်းဆီးထိန်းသိမ်းပြီးတော့ထောင်ဒဏ်ချမှတ်ထားတဲ့သူတွေကိုစစ်ကောင်စီဘက်ကတနင်္လာနေ့ကနေစပြီးတော့ပြန်လွှတ်ပေးနေပေမဲ့တချို့ကတော့ဒီလွှတ်ပြီးတော့နိုင်ပိုင်းအတွင်းမှာပဲပြန်လည်ဖမ်းဆီးနေပါတယ်ဒီပေါ်မှာတော့အများစုကပြစ်တင်ဝေဖန်နေကြပါတယ်ပြန်ပြီးတော့အဖမ်းခံလိုက်ရတဲ့သူတွေရဲ့မိဘတွေကတော့ထတ်တိုးပုံမာတွေနဲ့ရင်ဆိုင်ရတော့မယ်သူတို့ကလေးတွေအတွက်ပို့ပြီးတော့မှစိုးရိမ်မိတယ်လို့ VOA ကိုပြောပါတယ်ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုအောင်မြတ်သူပြောပြပေးပါရှင်
နိုင်ငံရေးအစိုးရတွေအကြမ်းဖက်အုပ်စုတွေရဲ့လွတ်ဆုံမှုနဲ့တရားရုံးအသီးသီးမှာတရားစွဲဆိုခံရအရေးယူခံရသူအယောက်4000ကျော်ကိုပြန်လွှတ်ပေးလိုက်ပြီလို့စစ်ကောင်စီကကြေညာခဲ့ပေမဲ့ညပိုင်းအတွင်းမှာပဲပြန်လည်ဖမ်းဆီးခံရသူတွေအများအပြားရှိနေတာပါလွှတ်ပြီးမှပြန်ဖမ်းတဲ့အခြေအနေကိုနားမလည်နိုင်ဖြစ်မိတယ်လို့ဖမ်းဆီးခံရသူတွေရဲ့မိခင်ကပြောပါတယ
်မတော်မလွတ်ပါနဲ့သူတို့တွေ6လဖြစ်နေပါပြီအမီတို့လည်းပြင်မရနေပြီလေမြန်မာလေးလာပြပြီးတော့ပါလို့ကြာလာပြန်ဖမ်းနေပြီးအမှုတွေဖတ်တတ်တယ်ပြန်တိုင်းနေမလို့လည်းအတိအကျကားခင်းနေတာလည်းအာခံလေအတိအကျအမှုကြပြီးနောက်ကအောင်ပြန်ဖမ်းနေတာလည်းအတိလိုပဲဒီဘာတွေလည်းပူဆွေးနေကြတာပဲ
ပြန်ပြီးဖမ်းဆီးခံရသူတချို့ဟာပုံမိုပြင်းထန်တဲ့ဥပဒေပုံမှားတွေနဲ့ဆက်ပြီးရင်ဆိုင်ရနိုင်ချေရှိတယ်လို့လည်းအမြင်ဖော်လိုတဲ့ရှိနေတူက VOA ကိုပြောပါတယ်အင်းစိန်မျိုးတွေကဖမ်းဆီးခံရသူအများစုကပုံမှန်တက်တွေနဲ့ဆွဆွဲခံရဖို့များတယ်လို့သတင်းတွေထွက်ပေါ်နေကြောင်းလဲဖမ်းဆီးခံရသူတူရဲ့အင်သားယောက်ကပြောပါတယ
်။မမေတွင်ကမမေရတနေတယ်သူ့ကိုနှစ်ခါပထမတစ်ခါလည်းအလိုပဲလွတ်မယ်ဆိုပြီးတန်းစီအင်းထဲမှာပြန်ခေါ်သွားတယ်။နောက်တစ်ခါကျတော့ထောင်ကူကအချင်းကြီးကိုယောက်ျားကြီးတာမှာပြန်ခေါ်သွားတယ်ဆိုတော့ဟိုဒီဘက်ကတစ်ခါနေမောင်မိသားစုနေတဲ့ကလည်းခံစားရတယ်ပေါ့။အမေအနေနဲ့ကျတော့ဒါကြီးအစိတ်ထိတ်ဆိုင်မှာပေါ့နော်။ကိုကောင်နေနေတိုင်းနေနေအောင်ဟိုပုံမှန်လေးမျိုးရအောင်လေလုပ်ပြီးလုပ်ပြီးလုပ်ပြီးတော့ထုတ်ပြီးသေးအပြင်ရပြီးရမှပြန်ခေါ်တော့ခန္ဓာချက်ကတော့အစင်မတည်ဘူးပုံမှန်ထက်ကမှာရယ်1 2 2ပေါ့နော်အဲ့တော့ပြန်ခေါ်လာတယ်တို့ရေလူမာပြီးတော့လွတ်လိုက်တာပါအမှန်ရေလွတ်မယ်လေမှမပါဘူးဆိုပြီးတော့ဟိုအဲ့လိုမိသားစုနဲ့အောင်ပြုတ်ခွင့်နေရတယ်လေပြန်ခေါ်လာ
ဖန်စီခံရသူအများစုဟာနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပုံမှန် 905 ကကြီးနဲ့ဖန်စီခံရတာများပြီးအချင်းထောင်ထဲရောက်မှတခြားပုံမှန်တွေနဲ့ထတ်တိုးရင်ဆိုင်နေရတာတွေလည်းရှိပါတယ်စစ်ကြောရေးမှာစစ်စေးမြင်းများတို့ကလည်းရိုက်နှက်မှုတွေရှိကြောင်းမနေ့ကပြန်ပြီးဖမ်းဆီးခံရတဲ့ရွှေပြည်သာမျိုးနယ်ကကျောင်းသားတူရဲ့မိခင်ကယင်ဖွင့်ပါတယ
်။ဒီပြန်လို့တော့သုံးလုံးနေရကိုတော့ပါဆိုပြောလို့မရှိသေးဘူးလာပြီးခေါ်သွားတာ။စစ်ကြောရေးမှာသူ့အမေဆက်ထားတယ်ပေါ့နော်။တောက်တဲ့သွားသူထားတဲ့ခါကျသူ့ညီလေးကိုရှိလာတော့မှမေးရတဲ့တမချီနိုင်ပါဘူးတဲ့အောင်းလို့တဲ့။စာရန်လေးမှာတော့ပြီးနေတယ်သူ့ကိုတနက်တွေနဲ့ကုစားလို့လေ။ဒါဟောတဲ့ဒီအခုလေခွဲပြပါလားတဲ့စာရန်လေးမှာပြီးခဲ့တာ။အဲ့လိုလေပြောရပါသေးတယ်။နောက်ပါမီလာပြီးတော့ပြန်ဆန်းသွားတော့
ထင်ရှားတဲ့ rock အဆိုတော်ဇဝင်းထုတ်ရဲ့တားဖြစ်သူအဆိုတော် Ito ဆိုရင်လည်းမနေ့ကညပိုင်းကနေအိမ်ကိုပြန်ရောက်လာပြီးဒီကနေ့မနက်မှာတော့သက်ဆိုင်ရန်ကပြန်လည်ခေါ်ယူသွားတယ်လို့မိသားစုနဲ့နီးစပ်တဲ့အတိုင်းဝန်းကတဆင့်သိရပါတယ်။ဒါ့အပြင်သရုပ်ဆောင် Indra Jorsen လူမှုကွန်ရက်မှာထင်ရှားသူမဝင်းမင်းတန်းတို့လည်းလွတ်မဲ့ဆိုပြီးတော့စီးရင်ထဲမှာပါတယ်လို့သိရပေမဲ့ခုချိန်ထိမလွတ်မြောက်သေးဘူးလို့သိရပါတယ်။ဒီလိုအခြေအနေကြောင့်လည်းပြန်လည်လွတ်မြောက်လာသူတချို့ဟာနေအိမ်တွေမှာမနေရဲပဲတိမ်းရှောင်နေကြတဲ့သူတွေလည်းရှိပါတယ်။စစ်ကောင်စီဘက်ကတော့စူပူဆန္ဒပြသူတွေထဲမှာပါဝင်ပြီးအေးအေးယူခံရသူတွေကိုလူသားချင်းစာနာထောက်ထားမှုကိုအလေးထားတဲ့အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေပုံမှား419ရာပြန်လွှတ်ပေးလိုက်တယ်လို့အော်တိုဘာလ18ရက်နေ့နေ့စဉ်နဲ့ထုတ်ပြန်ထားပါတယ်။ပြည်သူလူထုရဲ့နှလုံးစိတ်ဝမ်းအေးချမ်းစေဖို့နိုင်ငံတော်အတွင်ပြစ်မှုဆိုင်ရာအမှုတွေကိုပိတ်သိမ်းပြီးတရားစွဲဆိုခံရသူအယောက်4320ကိုပြန်လွှတ်ပေးလိုက်ကြောင်းဒီကြေညာချက်မှာရေးသားထားတာပါ။
ဒါကတော့စစ်ကောင်စီကနေလူငင်းချမ်းသာကွင်းနဲ့ပြန်လွှတ်ပေးလိုက်တဲ့သူတချို့နိုင်ပိုင်းမှာပဲထတ်တိုးပုံမှန်တွေနဲ့ပြန်ဖမ်းခံရတဲ့တဲ့ကိုအောင်မြတ်သူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ G7 ဝန်ကြီးအဆင့်အစည်းအဝေးမြန်မာစစ်အစိုးရကိုမဖိတ်ဖို့ဆုံးဖြတ်လိုက်တဲ့အပေါ်မှာသုံးသက်ချက်တွေကိုမေးမြန်းထားတာကိုတင်ပြပေးကြပါမယ်။မြန်မာစစ်ကောင်စီကို G7 ကမ္ဘာစီးပွားရေးအင်အားကြီး9နိုင်ငံနဲ့အာဆီယံပူးတွဲအစည်းအဝေးကိုတက်ခွင့်မပြုဖို့အင်ရှင်ဗြိတိန်နိုင်ငံကဆုံးဖြတ်လိုက်တာကတော့မြန်မာစစ်ကောင်စီကိုအထိနာစေမယ်လို့သုံးသပ်နေကြပါတယ်။ဒီစင်မာမှာလုပ်မဲ့ G7 အာဆီယံနိုင်ငံသားရေးဝန်ကြီးများစည်းဝေးဘက်မှာတော့မြန်မာစစ်ကောင်စီကိုလူကိုယ်တိုင်တက်ရောက်ဖို့ဖိတ်ကြားမှာမဟုတ်ဘူးလို့အာရှဆိုင်ရာဗြိတိန်နိုင်ငံသားရေးဝန်ကြီးကမနေ့တုန်းကဗြိတိန်လွှတ်တော်မှာပြောခဲ့တာပါ။မြန်မာမပါဘဲနဲ့အာဆီယံကလည်းတက်ဖို့သဘောတူခဲ့တာကတော့ထူးခြားတာအဖြစ်ဘလို့များတုံ့ပြန်တက်ရောက်မှုတွေရှိပါမလဲ။ Burma Campaign UK အဖွဲ့ရဲ့ညွှန်ကြားရေးမှူး Mark Farmer နဲ့ Euro Burma ရုံးရဲ့အမှုဆောင်ညွှန်ကြားရေးမှူးဟန်ညောင်ဝေတို့ကိုဥဝင်းမင်းကမေးမြန်းထားပါတယ်
။ဟုတ်ကဲ့အခုလိုဂျီတင်ရဲ့ဆုံးဖြတ်ချက်ထူးခြားမှုအပေါ် Mark Farmer ကအခုလိုစရှင်းပြပါတယ်
။ We are really pleased that the British government has made this ဒီမှာစစ်တပ်ကူ G7 နဲ့ ASEAN စီဝေးမဖိတ်ဖို့ဗြိတိသျှဆွေကဆုံးဖြတ်လိုက်လို့တကယ်ကိုကျေနပ်အားရမိပါတယ်။ G7 ကကမ္ဘာမှာစီးပွားရေးအင်အားအကြီးဆုံးခုနှစ်နိုင်ငံရဲ့အဖွဲ့ဖြစ်တာမို့နိုင်ငံတကာမှာအလွန်ကိုထင်ရှားကြော်ကြားရေးပါတဲ့အဖွဲ့ကြီးပါ။အဲဒီတော့မြန်မာစစ်တပ်ကူတက်ခွင့်ပြုလိုက်လို့ရှိရင်သူတို့ကိုဂုံတင်တရားဝင်မှုပေးလိုက်တာမျိုးစစ်စဝါယူကိုဖြစ်သွားမှာ။ဒါကြောင့်မလို့လေသူတို့ကမဖိတ်ဖို့ဗြိတိသျှဆွေကိုကျွန်တော်တို့တွန်းအားပေးခဲ့တာပါ။နောက်ရေးပါတာကတော့ဒီဆုံးဖြတ်ချက်ကို ASEAN ကလည်းလက်ခံပါတယ်။
အဲဒီတော့ဘာကြောင့်အခုလိုမြန်မာကမဖိတ်ရတဲ့အခြေအနေကိုမေးရမှလဲဥဟန်ကြောင့်ဝေကအခုလိုရှင်းပြပါတယ
် The UK အနေနဲ့အမဖိတ်ဘူးဆိုတာကတော့သူတို့ပြချင်တာကသူတို့ကစစ်အာဏာရှင်စနစ်ကိုမကြိုက်ဘူးလူအခွင့်အရေးကိုချိုးဖောက်နေတဲ့အစိုးရကိုသူတို့ကမဆက်တွယ်ချင်ဘူးဆိုတဲ့သဘောနဲ့သူတို့ကအာပြချင်လို့အာမဖိတ်တာဖြစ်လိုက်မယ်အာဒါပေမဲ့အာဒီနိုင်ငံတကာဆက်ဆံရေးပေါ့နော်ဒီ diplomatic relation ကတော့သူတို့ကဆက်ထားမှာပဲလို့ကျွန်တော်တော့မြင်ပါတယ်ဘာကြောင့်လဲဆိုရင်အာတနိုင်ငံနဲ့တနိုင်ငံဒီဆက်သွယ်ရေးဆက်ဆံရေးနေရာမှာကအစိုးရကိုအတိမပြုတ်တာတော့အဲ့ဒီအလဲထားမရှိကြဘူးသူတို့ကနိုင်ငံကိုပဲအတိမပြုတ်တယ်ဆိုတော့ပြောချင်တာကတော့မြန်မာနိုင်ငံကိုအတိမပြုတ်နေတယ်
အဲ့ဒီတော့အခုလိုဆုံးဖြတ်လိုက်တာရဲ့တက်ရောက်နိုင်မှုကိုမေးရမှာမတ်ဖာမနာကအခုလိုထောက်ပြပါတယ
် It's another blow for the military coming just after
ဒါကအာဆီယံကလည်းမြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်ဦးကြီးမင်းအောင်လှိုင်ကိုထိပ်သီးပွဲမဖိတ်ဖို့ဆုံးဖြတ်ပြီးလေးမှာနောက်ထပ်ထိုးနှက်ချက်လို့ဖြစ်သွားပါတယ်မြန်မာစစ်တပ်ရဲ့တရားဝင်မှုတောင်းဆိုတဲ့အပေါ်မှာဆရာနာသိမ့်အပြီး၈လကျော်ကြာမှနိုင်ငံတကာအနေနဲ့ပို့ပြီးပြင်းထန်တဲ့ပြားပေးမှုဆလုပ်လာတာကိုနောက်ဆုံးမြင်လာရတာပါမြန်မာစစ်တပ်ကတရားဝင်အစိုးရဖြစ်ရေးတောင်းဆိုနေတဲ့အချိန်မှာအာဆီယံနဲ့ G7 တို့ကလက်မခံနိုင်ဘူးဆိုတာကိုတညီတညွတ်ထဲကိုပြလိုက်တာပါ
ဒီနေရာမှာမြန်မာစစ်ကောင်စီဘက်ကရောဘယ်လိုတုံ့ပြန်နိုင်ပါလဲလို့မေးရမှာဦးဟန်ညာဝေကအခုလိုသုံးသပ်ပြပါတယ
်ကျွန်တော်ထင်တာတော့တိတ်တော့ဘာမှမရှိပါဘူးဒါပေမဲ့သတ်မတော်အတွက်ကတော့သူတို့ကတော့အဆက်ကွဲတာပေါ့အာဆီယံနိုင်ငံထဲမှာသူ့ကိုမလက်ခံဘူးဆိုတဲ့ဟာကထင်ထင်ရှားရှားပေါ်လာတယ်ဆိုတော့သူ့အနေနဲ့ကကြိုက်မှာတော့မဟုတ်ဘူးလို့မြင်ပါတယ်စစ်ကောင်စီအနေနဲ့ကတော့ပုံမှန်အတိုင်းသူမကြိုက်ရင်တော့သူတမျိုးတော့ပြမှာပဲတခြားကတော့သူကန့်ကွက်တာအဲ့ဒီလောက်ကြီးတော့မထိရောက်မှုတော့ရှိမှာတော့မထင်ပါဘူးစစ်ကောင်စီကတော့သူပုံစံအတိုင်းဆိုရင်တော့သူဟာဒီနိုင်ငံတကာဖိအားလေလာမယ်ဆိုသူတို့မကြိုက်ပင်မယ်သူတို့ကဖိအားကသူတို့ပေါ်မှာလာထိတယ်ဆိုတာမပြချင်ဘူးဥပမာဒီအာဆီယံကိစ္စမှာဒီမြန်မာဘုမဖိတ်ဘူးဆိုတဲ့နေရာမှာတင်းထွက်လာတော့သူတို့ကဖိတ်အောင်သူတို့ကအကျဉ်းသမားလေးကိုလွတ်ပေးတယ်ဒါပေမဲ့သူတို့ကအဲ့ဒီဟာနဲ့တက်ဆိုင်တယ်လို့မကြေညာဘူ
းကြာပြင်းစီးပွားရေးရတက်ရောက်နိုင်မှုကိုလည်းမတ်ဖာမနာကထောက်ပြပါလေ
There won't be any short-term economic impact
စီးပွားရေးအရာရည်တူမှာတော့တက်ရောက်မှုသိမ်းမရှိနိုင်ပါဘူးဒါပေမဲ့အခုတွေ့ရမှာကစီးပွားရေးအရာ G7 နဲ့ ASEAN ကြားမှာစီးပွားရေးပူးပေါင်းဆောင်ရွက်မှုတွေဥပမာကုန်သွယ်ရေးကိစ္စမျိုးတွေဆွေးနွေးတဲ့အခါမှာစီးပွားရေးနဲ့ကုန်သွယ်ရေးအခွင့်အလမ်းတွေမရနိုင်တော့ပါဘူး။ဒါကလည်းကောင်းတဲ့သတင်းပါ။ဘာလို့လဲဆိုတော့အခုလိုမှားယွင်းတဲ့စီးပွားရေးယင်းနှိမ့်နှံ့မှုတွေကမြန်မာပြည်သူတွေကိုအကျိုးမဖြစ်ဘဲနဲ့စစ်တပ်ကိုပဲအကျိုးရှိစေမှာပါ။ကုမ္ပဏီတွေကလည်းစစ်တပ်ကြောင့်ဖြစ်လာတဲ့နိုင်ငံရေးနဲ့လူခွင့်ရေးကတ်ဆိုးကြီးတွေကြောင့်နိုင်ငံထဲမှာဝင်လုချင်ကြမှာမဟုတ်ပါဘူး
။ဒီပေါ်ဦးဟန်ချောင်ဝေကလည်းသဘောတူလိုက်ပြီးအာဆီယံနဲ့မြန်မာရှေ့ဆက်ဖြစ်လာနိုင်မှုကိုအခုလိုသုံးသပ်ပြပါတယ
်။အာဆီယံဥက္ကဋ္ဌအပြောင်းလဲဖြစ်တဲ့နေရာမှာသူတို့ကလည်းအထူးကိုယ်စားလှယ်ကိုကမ္ဘောဒီးယားကတက်လာလေဆိုရင်သူ့အတွက်ပုံပြီးမှနေတာမလားဆိုတော့အဲ့ဒါစဉ်းစားထားချင်းစဉ်းစားတာရှိလိမ့်မယ်လို့ကျွန်တော်စဉ်းစားမိတယ်ကမ္ဘောဒီးယားဆိုသူတို့နည်းနည်းပိုစိတ်ချမလားလို့အဲ့လိုမျိုးစဉ်းစားမိတယ်ဘာကြောင့်လဲဆိုကမ္ဘောဒီးယားကလည်းဒီမိုကရေစီတို့လူ့အခွင့်အရေးတို့ကိုအဲ့ဒီလောက်ဂရုမစိုက်ဘူ
းတကယ်တော့မြန်မာစစ်ကောင်စီအနေနဲ့ပြည်တွင်းဖိနှိပ်မှုတွေတိုးမြင့်လာခြင်းမှာပြပဖီးယားတွေလည်းတိုးမြင့်ခံလာနေရတယ်လို့သုံးသပ်သူတွေကဆိုနေပါတယ
်။ကိုဝင်းမင်းစီစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။မကြခင်မှာတော့အပတ်စဉ်ခဏအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်။ View American အတန်ရဲ့မြန်မာဘာသာအစီအစဉ်တွေကိုညပိုင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android address ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
VOA American တန်ရဲ့2022ခုနှစ်အောက်တိုဘာလ20ရက်နေ့ဗုဒ္ဓဖူးညရဲ့မြန်မာဘာသာအစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေနဲ့သတင်းဆောင်မတွေကိုတင်ဆက်ပေးမှာပါ။အရင်ဆုံးတော့မိခင်လောင်းနေနဲ့ COVID-19 ရောဂါအကြောင်းသတင်းဆောင်မကိုတင်ဆက်ပေးကြပါတယ်။မိခင်လောင်းနေကို COVID-19 ကာကွယ်ဆေးထိုးဖို့ဆရာဝန်တွေနဲ့ဝင်းဆွဲဆရာမတွေကတိုက်တွန်းနေပါတယ်။အင်္ဂလန်နိုင်ငံမှာရှိတဲ့အမျိုးသားကျန်းမာရေးဌာနရဲ့ဂိမ်းကဏ္ဍတွေအရဆိုရင်COVID-19 အသေးအတန်လူနာတွေရဲ့၅ပုံတစ်ပုံဟာကိုဝင်ဆောင်အမျိုးသမီးတွေဖြစ်တယ်လို့ဆိုပါတယ်။ကိုဝင်ဆောင်ထားရတဲ့အချိန်မှာ virus ကြောင့်အပြင်းထန်ဖျားနာနိုင်ခြင်းမြင်မာတဲ့အတွက် COVID အရေးပေါ်ကုသခန်းတွေမှာတော့ကိုဝင်ဆောင်အမျိုးသမီးတွေများလာမှာကတော့စိုးရိမ်စရာဖြစ်နေပါတယ်။ဒီကြောင့် AP သတင်းဆောင်မကိုအခြေခံပြီးတော့ကိုအောင်မြတ်သူကတင်ပြထားပါတယ
်။တန်းငယ်လေးကိုဘီကိုအော်ဂူလာတော့ကမွေးဖွားခဲ့ချိန်မှာသူ့ကိုပွေဖက်ဖို့မိခင်ဖြစ်သူ Galsin Rod တယောက်အနားမှာမရှိမနေခဲ့ပါဘူး။သူမကိုဝန်29ဘက်မှာကိုဗစ်ကြောင့်အကြီးအကျယ်နာမကျန်းဖြစ်ခဲ့တာကြောင့်ရက်ရှည်မေ့မြောခဲ့ပြီးသတိရလာချိန်မှာတော့ကလေးကိုမွေးဖွားခဲ့ပြီးဖြစ်ပါတယ်။
Being told it and being told other people's experience and like family members
ကျွန်မခေါင်းထဲဘာဖြစ်ခဲ့တယ်ဆိုတာပြန်စဉ်းစားလို့ကိုမရဘူး။မိသားစုဝင်တွေပြန်ပြောပြတဲ့အတိုင်းဆိုရင်ကျွန်မရက်ရှည်သတိလစ်ပြီးတော့မေ့မြောနေခဲ့တယ်။အရာရာကိုပြန်မှတ်မိနိုင်မှုခက်ခဲလွန်ပါတယ်။
Ross တောင်အခုတော့ COVID ကာကွယ်ဆေးမထိုးမိခဲ့တာကိုနောင်တရနေမိပါတယ
် But yeah I think I'm
ရရှိသတိလစ်မေမျောပြီးတော့တေလူမျောပါဖြစ်တာမျိုးဖြစ်တာမို့တော်တော်လေးစဉ်းစားသင့်ပါတယ်ကျမတော့အခုပဲကာကွယ်ဆေးထိုးပါတော့မယ
်လက်ရှိစီးရင်စရာတွေအရ COVID အသေးအတန်လူနာတွေရဲ့20%ခန့်တော့ဟာကာကွယ်ဆေးထိုးမထားတဲ့ကိုယ်ဝန်ဆောင်မိခင်တွေဖြစ်ပါတယ်တာဖာမီရဲ့အကြံပေးနဲ့တော်ဝင်ကောလိပ်တာဖာမီရဲ့ဌာနရဲ့ဒုက္ခဒေါက်တာဂျွန်မော့ဖီကတော့အခုဆိုရင်ကိုဝန်ဆောင်အမျိုးသမီးတွေကိုဗစ်ကာကွယ်ဆေးထိုးဖို့လိုတယ်ဆိုတဲ့အထောက်အထားတွေခိုင်ခိုင်လုံလုံရထားပြီလို့အခုလိုပြောပါတယ
် Pregnancy especially later in pregnancy
ကိုဝန်ဆောင်တွေကိုဗစ်ဖြစ်ပြီးဆိုရင်အထူးသဖြင့်ကိုဝန်ရင့်တဲ့အချိန်မှဆိုရင်ပိုးပြီးတော့ပြင်းပြင်းထန်ထန်ခံစားရမယ့်အနေရရှိတယ်ဆိုတာကျမတို့သိလာပါပြီဆေးရုံမှာစီးရင်သွင်းပြီးတော့ဘလို့ကိုဝန်ဆောင်ကာလမှာပဲဖြစ်ဖြစ်ကာကွယ်ဆေးထိုးရပါမယ်မွေးဖွားစင်မှာရောကိုဝန်ဆောင်စင်မှာရောဘလို့ကိုဝန်ဆောင်ကာလမျိုးပဲဖြစ်ဖြစ်ကာကွယ်ဆေးထိုးခြင်းအပြင်အနေတိုးမလာတဲ့အထောက်အထားတွေကိုပိုးပို့ပြီးတော့တွေ့ပါမယ
်ပြီးခဲ့တဲ့ဒီဇင်ဘာလတုန်းကတော့အိုလီဗီယာဘက်စတွန်ကိုဆေးရုံတင်လိုက်ရပါတယ်အဲ့ဒီတုန်းကတော့ကိုဗစ်ကာကွယ်ဆေးမပေါ်သေးပါဘူးကလေးငယ်နောက်ထပ်မကြီးထွားတော့တာကိုစမ်းသပ်တွေ့ရှိခဲ့ရပြီးရေမွာပေါက်ဖို့အခြေအနေလည်းမရှိတာကြောင့်ကလေးအတွက်အန္တရာယ်ရှိနေပါတယ်
The baby could be stillborn. So at that point, they then said, right, we're going to...
ဒီရတိုင်းကလေးကိုမွေးဖွားမယ်အနေထားပါ။အဲ့ဒီခြေထေမှာသူတို့ကမွေးမလားလို့ပြောပါတယ်။ကလေးကို48နာရီအတွင်းမွေးထုတ်ဖို့ဆုံးဖြတ်လိုက်ကြတော့ Juve ကို36ပတ်နဲ့မွေးခဲ့ရပါတယ်
။ကိုယ်ဆောင်မိခင်တွေအတွက် COVID ကာကွယ်ဆေးထိုးမထိုးဆုံးဖြတ်ရတာစိတ်ရှုပ်စရာပါ။ဒါပေမဲ့လည်းဆရာဝန်တွေအကြံပေးတာကတော့ရှင်းပါတယ်။ကိုယ်ဆောင်မိခင်တွေကာကွယ်ဆေးထိုးနိုင်တယ်ထိုးသင့်တယ်ဆိုတာပါပဲ။ကိုဗစ်ကာကွယ်ဆေးထိုးရခြင်းအပြင်မိခင်နှစ်ကလေးအတွက်အန်ဒရယ်ပုံမများသွားပဲမွေးဖွားခက်ခဲတဲ့အန်ဒရယ်ကိုပါရှောင်ကောင်းရှောင်လာနိုင်တယ်လို့ဆရာဝန်တွေကပြောကြပါရခင်ဗျာ
မိခင်လောင်းနေကိုကိုဝင်ဆောင်ဒီမိခင်လောင်းနေနဲ့ပတ်သက်ပြီးတော့ COVID-19 ကာကွယ်ဆေးထိုးဖို့ဆေးပညာရှင်တွေကတိုက်တွန်းနေတဲ့အကြောင်းကိုအောင်မြတ်သူကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ဗုဒ္ဓဖူးညရဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးကြပါတယ်ဥကျော်ဆန်သားရဲ့မြမအရေးသုံးသက်ချက်နဲ့ကိုရနိုင်ရဲ့အားကစားကဏ္ဍမတိုင်ခင်မှာတော့လူလူနဲ့ကျန်းမာရေးအစီအစဉ်အရင်ဆုံးနားဆင်ရအောင်ပါCOVID-19 ကပ်ရောဂါထိန်းချုပ်ရေးနဲ့အသက်အန္တရာယ်ထိအခြေအနေမဆိုးဖို့အတွက်ကတော့ကာကွယ်ဆေးထိုးတာကအထူးထျောက်တဲ့နည်းလမ်းဖြစ်ပါတယ်။ဆေးရနည်းတင်ပြည့်ဝဖို့ဆိုရင်တော့ကာကွယ်ဆေးကိုစိတ်ချရတဲ့အဖွဲ့အစည်းတွေကနေတဆင့်ဆေးပတ်ပြည့်အောင်လို့ထိုးဖို့လိုအပ်နေတာပါ။ဒီသတင်းပတ်ရဲ့လူထုနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စောကတင်ပြထားတာနားဆင်ပါရှင်။
ကိုဗစ်ရောဂါပိုးဆက်ပြမှုကိုကာကွယ်ထိန်းချုပ်တဲ့နေရာမှာကာကွယ်ဆေးထိုးနိုင်ခြင်းဟာအလွန်အရေးပါတဲ့ကာကွယ်ရေးနည်းလမ်းတစ်ခုဖြစ်ပါတယ်။ကာကွယ်ဆေးထိုးနိုင်တဲ့နေရာမှာလည်းထိုးနိုင်တဲ့ကာကွယ်ဆေးအမျိုးအစားပုံမူတည်ပြီးတပ်မတ်ထားတဲ့အခြေအနေပြည့်အောင်ထိုးနိုင်ပေးဖို့လိုရဲလို့ UNICEF မှ Co-chain Specialist တူဖြစ်သူဒေါက်တာလင်းမီသူကအခုလိုပြောပါတယ်
။ဒ
ီမိထိုးနိုင်ရတဲ့ကာကွယ်ဆေးအမျိုးအစားလိုက်သူ့မှာသတ်မှတ်ထားတဲ့အချိန်ရှိပါအဲ့အချိန်ကိုအပြည့်လောစင်ထိုးဖို့လိုပါတယ်အဲ့တော့ဟိုမှာကျွန်တော်တို့မြန်မာပြည်မှာအခုထိုးကြတဲ့ကိုဗစ်ရှိကာကွယ်ဆေးဆိုပါဆိုဒါဆိုကိုဗစ်ရှိကာကွယ်ဆေးဒီနှစ်ချိန်အပြည့်ထိုးဖို့လိုပါတယ်ဒါဆိုရင်သူ့သတ်မှတ်ထားတဲ့အချိန်လိုက်အချိန်အပြည့်ထိုးပြီးထိုးဖို့လိုပါတယ်အဲတချို့နိုင်ငံတွေမှာတော့ကျွန်တော်တို့စပြီးတွေ့ပါခုမှအမေရိကန်မှာပေါ့နော်ဒီ Pfizer vaccine ကကျွန်တော်တို့နောက်ထပ်တစ်ချိန်အဲဒီ booster အနေနဲ့ထပ်ထိုးဖို့လိုတယ်ဆိုပြီးတော့သူတို့ထိုးနိုင်နေတာရှိပါတယ်အဲ့တော့ဒီကာဝယ်ဆေးနဲ့ပတ်သက်ပြီးတော့လေ့လာမှုတွေလည်းစဉ်ဆက်မပြတ်လုပ်နေကြပါတယ်အဲ့တော့ဒီတွေးရှိလာတဲ့သုတေသနရလက်တွေနဲ့ဒီဒီ recommendation ပေါ့အကြံပြုချက်တွေအားလည်းပဲအခြေအနေတွေဒီဒီဒီဒီကျွန်တော်တို့ဟိုဒီကျန်းမာရေးပြညာရှင်တွေကထုတ်ပြန်ပါလိမ့်မယ်။အဲ့ကြလို့ရှိရင်တော့မူဝါဒကလည်းပဲကြောင်းလာပါလိမ့်မယ်။အဲ့မူဝါဒကြောင်းလာပြီဆိုတော့အဲ့ကြရင်တော့ကျွန်တော်ကကြောင်းလာတဲ့တယောက်လိုက်နာကြမလို့ပါ။လောလောဆယ်မှာတော့ကျွန်တော်တို့ဒီမြန်မာပြည်မှာထိုးနေတဲ့ကာဝန်ဆေးတွေကနှစ်ချိန်ထိုးဖို့တတ်မှတ်ထားတယ်ဆိုရင်ကျွန်တော်နှစ်ချိန်ထိုးထားပြီးတော့ကျွန်တော်တို့နှစ်ချိန်ပြည့်အောင်ထိုးထားဖို့လိုအပ်ပါတယ်
။ကိုဗစ်ကာဝယ်ဆေးထိုးနေခြင်းဟာအကျိုးကျေးဇူးအလိုများတဲ့လုံဆောင်ချက်တစ်ခုဖြစ်တယ်လို့ကျွန်တော်တွေကဒီပေးတိုက်တွန်းနေကြပါပါ။ကိုဗစ်ကာဝယ်ဆေးထိုးနေထားမယ်ဆိုရင်ယောဂကုသခံရဖို့ရာဂိုင်းတုံးနေစေပြီးယောဂကုသခံရမယ်ဆိုရင်လည်းနောက်ဆက်တွဲဆူကျိုးတွေရဲ့ပြဋ္ဌာန်းမှုကိုရောကြစေတယ်လို့ဒေါက်တာနေမေတူကရှင်းပြပါရယ်
ဒီကမ္ဘာလုံးဆိုင်ရာကိုဗစ် -19 ကယောဂကြီးကိုကျွန်တော်တို့နှိမ့်နှိမ့်တိုက်ခိုက်တဲ့အခါမှာဒီကာဝယ်ဆေးတွေဟာအထက်လက်နက်တစ်ခုအဖြစ်လဲပါဝင်ပါတယ်ဒါကြောင့်မလို့ပြည်သူလူထုအနေနဲ့ဒီကာဝယ်ဆေးကိုအဲခွင့်ရရာတော့မှာထူထားစေချင်ပါတယ်အဲပြီးလို့ရှိရင်အချိန်ပြည့်လဲထူထားစေချင်ပါတယ်အဲနောက်တစ်ခုကတော့ဒီကာဝယ်ဆေးထိုးထားခြင်းအပြင်ဒီဗိုင်းရပ်စ်ရဲ့နောက်ထပ်ပြန်ပွားမှုနောက်တစ်ခါဗိုင်းရပ်စ်ရဲ့အသွင်ပြောင်းမှုဒီဗိုင်းရပ်စ်အသွင်ပြောင်းပြီးတော့လူဒီဗိုင်းရပ်စ်ရဲ့လူပေါ်မှာဒုက္ခပေးမှုလူတွေပေါ်မှာဒုက္ခပေးမှုဒါတွေအားလည်းပဲကာဝယ်ဆေးထိုးထားမယ်ဆိုလို့ရှိရင်ရော့သွားမှုရော့သွားမှုဖြစ်ပါတယ်ဒါကြောင့်မလို့ကာဝယ်ဆေးထိုးထားခြင်းဒီမိမိကိုယ်လည်းကာဝယ်နိုင်တယ်နောက်ထပ်ပြန်ပွားပြီးတော့ဗိုင်းရပ်စ်ကနေပြီးတော့အသွင်ပြောင်းပြီးတော့လူတွေပေါ်မှာပိုဒုက္ခပေးနိုင်တဲ့စွမ်းအင်တွေလည်းရော့သွားအောင်ကာရော့သွားအောင်အကျိုးပြုနိုင်ပါတယ်
ကိုဗစ်ကာဝယ်ဆေးထိုးနှံထားမယ်ဆိုရင်ယောဂကုသခံရဖို့ရာဂိုင်းတုံးနေသွားစေတယ်ဆိုပေမဲ့ယောဂကုသခံရဖို့အခွင့်အရေးရှိနေသေးတယ်ဆိုတာကိုတော့သတိပြုဖို့လိုပါတယ်။ကာဝယ်ဆေးတွေကိုသတ်မှတ်ထားတဲ့အချိန်ပြည့်ပြီအောင်ထိုးနှံပေးဖို့လိုပြီးကာဝယ်ဆေးထိုးနှံပြီးတဲ့အခါမှာလည်းကာဝယ်နည်းလမ်းတွေကိုဆက်လက်လိုက်နာကျင့်သုံးဖို့အရေးကြီးတယ်လို့ဒေါက်တာနေမီတို့ကပြောပါတယ်
။ကာဝယ်ဆေးအပြည့်အဝထိုးထားပေးမယ်လည်းပဲမိမိမှာတဆင့်ကိုဗစ်ဒီဗိုင်းရပ်စ်ကိုဒီဆက်လက်မကူးစက်နိုင်ဘူးဆိုဆိုလို့ရှိရင်ကျွန်တော်တို့ဒီကိုဗစ် -19 ယောဂကာဝယ်နည်းလမ်းတွေဖြစ်တဲ့လက်စည်းတာရောက်ရတဲ့ခက်ခွာခွာနေတာမျက်နှာနဲ့နှာခေါင်းစီမတ်တက်တာဒါတွေကိုဆက်လက်ပြီးတော့ကျင့်သုံးပေးပါနောက်တစ်ခါကျွန်တော်တို့ကာဝယ်ဆေးရထက်လောင်းပြပြောရရင်တော့ကာဝယ်ဆေးထိုးဖို့အခွင့်အရေးရလာပြီဆိုတော့ကာဝယ်ဆေးကိုအချိန်ပြည့်ထိုးပေးပါဆိုတော့ကျွန်တော်တို့မြန်မာနိုင်ငံမှာကာဝယ်ဆေးထိုးနိုင်တဲ့အနေထိုးပြီးသားလူကြီးရတယ်တိတ်မများသေးပါဘူးကျွန်တော်တို့ကာဝယ်ဆေးကိုလူများထိုးထားနိုင်လေဒီယောဂရဲ့နောက်ဆက်တွဲတွေထပ်ပြီးတော့ပြန့်နှံ့တာတွေကိုကျွန်တော်တို့ကကာဝယ်နိုင်မှာဖြစ်ပါတယ်ဒါကြောင့်မလို့လူတိုင်းကာဝယ်ဆေးကိုဗစ် -19 ယောဂကာဝယ်ဆေးကိုရတဲ့ခွင့်ရကိုအပြည့်အဝသုံးပါအပြည့်ပြည့်ထိုးပါလို့ကျွန်တော်တိုက်တွန်းချင်ပါတယ
်ကိုဗစ်ကာဝယ်ဆေးထိုးနေတဲ့အခါမှာလည်းကာဝယ်ဆေးတွေကိုကိုချိမပြတ်အောင်တည်ယူပို့ဆောင်ထိမ့်သိမ်းထားနိုင်တဲ့စိတ်ချရတဲ့အဖွဲ့အစည်းတွေကရရှိတဲ့ကာဝယ်ဆေးကိုသာထိုးနေတဲ့လို့ဒေါက်တာမင်းပြည်သူကအခုလိုကြံပေးပါတယ
်ဒီနေရာမှာကျွန်တော်တစ်ခုဖြည့်ဆွတ်ပြောချင်ပါတယ်အဲ့ဒါတော့ဗာလဲဆိုတော့ကာဝယ်ဆေးသူလောင်းနဲ့ရေခဲတက်တာနော်အဲ့တော့ကာဝယ်ဆေးသူလောင်းနဲ့ရေခဲတက်တာတွေကကျွန်တော်တို့အိမ်မှာသုံးတဲ့အိမ်သုံးရေခဲတက်တာတွေနဲ့မတူပါဘူးကာဝယ်ဆေးအတွက်လိုအပ်တဲ့အပူချိန်ကိုတောက်လျှောက်ထင်းထင်းထားနိုင်တဲ့အာမခံချက်ရှိတဲ့ရေခဲစရာမျိုးလည်းဖြစ်ပါတယ်ဖြစ်တယ်ပါအဲ့တော့ကျွန်တော်တို့ဈေးွက်ထဲမှာရလာတဲ့ကာဝယ်ဈေးတွေကဒီလိုအည်သွေးမြင့်တဲ့အည်သွေးပြည့်ဝတဲ့ရေခဲစရာတွေထဲမှာထင်းထင်းထားသလားကျွန်တော်တို့ဒီကိုမထုံးနဲ့ပေးခင်မှာတတ်မှတ်ထားတဲ့အပူချိန်မှာအများရန်ထင်းထင်းထားခဲ့သလားဆိုတာလည်းကျွန်တော်တို့ကသတိပြုတင်ပါတယ်အဲ့တော့ဈေးွက်ထဲမှာအတော်တကူရတဲ့ကာဝယ်ဈေးတွေကဒီလိုမျိုးအပူချိန်မှာထိသိထားပြီးမှကုရှိရောက်လာသလားမရောက်လာလို့စောင့်တယ်ပဲကျွန်တော်သတိပြုတင်ပါတယ
်ကိုဗစ်ကာဝယ်ဆေးထိုးနေခြင်းဟာအကျိုးကျေးဇူးအလိုများတဲ့လုံဆောင်မှုတစ်ခုဖြစ်တာကြောင့်ဆေးချရတဲ့ဖွဲ့စည်းတွေကနေတစ်ဆင့်တတ်မှတ်ထားတဲ့အချိန်ကြီးပြည့်ပြည့်အောင်ထိုးနေရင်ကိုဗစ်ရောဂါကူးစက်တင်မောက်မှုကိုကာဝယ်ထိချုပ်တဲ့နေရာမှာတိတိယောက်ယောက်ပါဝင်ဆောင်ရွက်လို့ရတဲ့အကြောင
်ကိုဗစ် -19 ကရောဂါထိန်းချုပ်နိုင်ရေးကာဝယ်ဆေးထိုးတာကတော့အထူးထိရောက်တဲ့နည်းလမ်းတွေဖြစ်တယ်ဆိုတာကိုဒေါက်တာတန့်စောကလူလူနဲ့ကျန်းမာရေးအစီအစဉ်ကနေပြီးတော့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ကိုရနိုင်ရဲ့အားကစားကဏ္ဍမတိုင်ခင်မှာတော့ဥကျော်စံသာတင်ပြထားတဲ့မြမအရေးသုံးသက်ချက်ကိုတင်ဆက်ပေးကြပါမယ်။လက်ရှိအကြက်တဲတွေကျော်လွှားရေးနဲ့တိုင်းရင်းသားတို့ရဲ့အခန်းကဏ္ဍဖြစ်ပါတယ်။မ
မြန်မာနိုင်ငံမှာတော့အာဏာသိမ်းစစ်ကောင်စီကိုတွန်းလှန်ဖယ်ရှားဖို့ရုန်းကန်နေတဲ့လှုပ်ရှားမှုမှာတိုင်းရင်းသားတွေရဲ့ပူးပေါင်းပါဝင်မှုကဘလို့အခြေအနေရှိပါသလဲ။သူတို့ရဲ့ပူးပေါင်းပါဝင်မှုကဘလောက်ရေးပါပြီးတော့ဘာတွေဖြစ်လာနိုင်ပါသလဲ။မြန်မာနိုင်ငံကတိုင်းရင်းသားနိုင်ငံရေးရာကျွမ်းကျင်သူဥမမောင်စိုးနဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားတာကိုပြန်လည်ထုတ်လွှင့်ပေးလိုက်ပါတယ်။
ထောက်ဆုံးမိနေတာကတော့အခုမြန်မာနိုင်ငံမှာဖြစ်နေတဲ့ဆီယနာချင်းစနစ်ဆန့်ကျင်တဲ့ဥတ္တမှုတွေမှာတိုင်းရင်းသားတွေရဲ့ပါဝင်မှုနဲ့ပတ်သက်ပါတယ်။တိုင်းရင်းသားဆွဲနေရမှာတိုင်းရင်းသားလူမျိုးစုတွေရော EAO လို့ခေါ်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရောပေါ့ခင်ဗျာ။သူတို့ရဲ့ပါဝင်မှုဟာပြည်မနဲ့တပြေးညီဖြစ်နေပြီလား။သူတို့တစ်ခုနဲ့တစ်ခုကြားမှာရောတပြေးညီသဘောထားရှိကြပါလား။ဒီလူမျိုးစုရဲ့ဒီမိုကရေစီတောင်းဆိုတဲ့ဥတ္တမှုနဲ့ပတ်သက်တဲ့သူရဲ့သဘောထားသူရဲ့ပါဝင်မှုဘယ်လိုသုံးသပ်နိုင်တာလဲခင်ဗျာပထမဆုံ
းကျွန်တော်တို့ဒီပြီးခဲ့တဲ့ဆယ်စုနှစ်ကာလနဲ့ဆိုင်နေဗျာပြီးခဲ့တဲ့ဆယ်စုနှစ်ကာလမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပြန်မှလွှမ်းနေတဲ့ကိစ္စကကျွန်တော်တို့ဒီညဉ့်ညဉ့်ကိစ္စဖြစ်တာပေါ့နော်ညဉ့်ညဉ့်ဆွေးနွေးပွဲအဲ့တော့အရသာဆိုရရေဒီကောက်ပွဲတက်လာအရသာဆိုရရေတက်တယ်နော် EU ရေပေါင်းစုံတဲ့ဒီညဉ့်ညဉ့်ဆွေးနွေးပွဲအလွှမ်းနေတဲ့အချိန်ကာလဖြစ်တယ်အဲ့တော့2021ဒီဖေဖော်ဝါရီလနေ့နောက်ပိုင်းမှာဖြစ်လာတဲ့အပြောင်းလဲကတော်တော်များများညှော်လင့်မထားတဲ့အပြောင်းလဲဖြစ်တဲ့ခါကျတော့ဒီအပြောင်းလဲကိုဘယ်လိုကန်တွယ်မလဲဆိုတဲ့နေရာမှာတိုင်းလာလက်နဲ့ကန်နေဖို့ကတော့အဲနဲ့တော်တော်လေးစဉ်းစားသွားရတဲ့ပြဿနာဖြစ်တယ်။ဘာလို့လဲ။ညီငယ်လူငန်းစင်းရနေပြီးတော့ဒီလက်နဲ့ကန်တိုက်ပွဲဘက်ကိုပြန်သွားရတဲ့အနေအထားမျိုးဖြစ်တာပေါ့။နောက်တစ်ခုကတိုင်းလာလက်နဲ့ကန်တွေကအဖက်ကပြောမယ်ဆိုလို့ရှိရင်တော့တောင်းကလက်နဲ့ကန်တက်တည်ရှိတယ်အဲဒီအစိုးရဆုံးတမလို့နေလဲတက်ခိုင်းမှုတွေရှိနေတာတစ်ဖက်တစ်ဖက်လည်းညီငယ်ကြီးလုပ်ငန်းရှင်ပေါင်းနေတာတစ်ဖက်တစ်ဖက်ကလည်းသူ့ဒေသသူ့တပ်ကိုဒီဆောက်ရတစ်ဖက်ဆိုတော့သူတို့ရဲ့လက်နက်ကင်တိုက်ပွဲနဲ့ပတ်သက်ပြီးတော့ပြင်ဆင်အချိန်ယူရတာတွေအချိန်ကြီးရှိတယ်ဗျရှိတဲ့အခါကျတော့ဒီ2021နောက်ပိုင်း sorry 2021နောက်ပိုင်းဖြစ်လာတဲ့ဒီလူလူဆန္ဒပြမှုတွေကနေလက်နက်ကင်ပုံစံမှုတွေကူးရတဲ့အချိန်မှာဒီအလုံးကတိုင်းဝင်တစ်ခုတည်းဖြစ်မလာတာကိုတော့တွေ့ရပါတယ
်။
ဒါပေမဲ့တိုင်းသားလက်နက်ကိုင်တွေဖို့ကတော့ဒီနိုင်ငံအကြက်တဲမှာသူတို့တိုင်းသားဖွဲ့စည်းပြီးတိုင်းသားပြည်နယ်တွေအခွင့်အလမ်းနဲ့ပတ်သက်ပြီးတော့ဒီရနိုင်စလောက်ယူနိုင်ဖို့တော့ကြိုးစားနေတယ်လို့မြင်ပါတယ
်။ဟုတ်ကဲ့ကျွန်တော်အဲ့ဒီဟာကိုဆက်ပြီးကျင်တော့ပါ။အဲ့တော့ဒီအခြေအနေမှာတိုင်းသားတွေကသူတို့အတွက်အခွင့်အောင်းတရားပဲအခွင့်အခါဆင်းတဲ့ကာလပဲဆိုပြီးတော့သူတို့စောင့်ကြည့်နေကြသလား။အဲ့လိုရှင်သူတို့တော့ဘယ်လောက်ကြီးအခွင့်အခါကောင်းပေါ်ထွန်းလာနိုင်ပါစေဒီကျင်းရအ
ဲ့သူတို့အခွင့်အခါကောင်းကတော့သူတို့အနေနဲ့ကတော့လက်နက်ကိုင်တပ်ဖွဲ့အင်အားကြီးလာတာသူတို့ဖိတ်ချုပ်နိုင်တဲ့ဒီဒေသတွေပို့ပြီးတော့ကျေပြန့်လာတာဒီအနေထားပေါ်ကနေသူတို့ရဲ့ပြည်နယ်နဲ့ပတ်သက်တာသူတို့တိုင်းသားလူမျိုးနဲ့ပတ်သက်တဲ့အခွင့်အရေးကိုပို့ပြီးတော့အားကောင်းစေနိုင်တဲ့အဲ့ဒီအခွင့်အလမ်းမျိုးကိုဖန်တီးနိုင်ဖို့တော့သူတို့ကြိုးစားနေကြတာပါပဲ
သူတို့စစ်တောင်းစီဘက်ကလည်းပဲတချို့ဒေသတွေမှာသူတို့ဘာမှမတတ်နိုင်လို့များလက်ပိုက်ကြီးနေရတာလားသူတို့မဟုတ်ဒီအခြေအနေကိုသူတို့လက်ခံလာလိမ့်မယ်လို့အစဉ်အပြင်းလက်ခံသွားနိုင်တဲ့အခြေအနေရှိလို့ကမျှော်လင့်နိုင်ပါရဲ့လ
ားဒီမှာပြမတန်တာလက်နဲ့ကန်နေမှာတော့မတူတဲ့ပြဿနာရှိတယ်ဥမာဆိုတော့ဝါရောမိုင်းလားလို့ဒေသတွေကဒီနေ့အခြေအနေမှာဘာမှမပါတော့လှုပ်လည်းမလှုပ်မလှုပ်ဘူးဆိုတော့သူကနာဝတနာဖတ်ခေကိုဥသိမ်းစင်ဆိုခဲ့ပေါ့အခုနာဆန်ကစကောင်စီအန်ဒီအနာယူရခဲ့ကောသူတေသာသူအုပ်ချုပ်နေရသူ့ကိုမထီပါတဲ့ခါသူကမပါဘူးဒါမှကျန်တဲ့တိုင်းသားလက်နက်ကင်တွေဖို့ကတော့သူ့နယ်မြေသူ့နေရာသူ့အနေထားနဲ့စဉ်းစားကြတာဗျဒါတစ်ခုပေါ့ဒုတိယတစ်ခုကျတော့အဲ့ပြည်နယ်တွေမှာရှိတဲ့ဒီတည်သူရဲ့လှုပ်ရှားမှုဥမာဆိုကြာနော်ချင်းပေါ့ဒီပြည်နယ်တန်လှုပ်ရှားကြတယ်အဲ့ဒီလူလူဆန္ဒပြပွဲတွေကနေလက်နက်ကင်တိုက်ပွဲတွေဒီရောက်လာတယ်နောက်ခု KNU ဆိုလို့ရှိရင်လည်းဒီ KN ပြည်နယ်မှာလည်းအလားတူပဲဒီပြည်နယ်တုံးကတော့တော်တော်လေးထူးခြားတာပေါ့နော်အဲ့တော့ KN ပြည်နယ်ကတော့ KNU ရှိပြီးသားဆိုတော့တိတ်မထူးခြားဘူးဆိုပေမဲ့ခရီးနဲ့ချင်းကတော့တော်တော်လေးထူးခြားတယ်ဘာလို့ဆိုတော့လက်နက်ကိုင်ပြီးခဲ့တဲ့10စုနှစ်အတွင်းဆိုလို့ရှိရင်တော့10နှစ်အတွင်းဆိုတော့လက်နက်ကိုင်တိုက်ပွဲမရှိတော့နေပါလားပေါ့နော်မရှိတော့နေပါနေဆိုတော့လက်နက်ကိုင်တိုက်ပွဲဖြစ်လာတဲ့အခါကျတော့အထူးခြားဖြစ်စဉ်လို့ပြောရပါမယ်အဲ့တော့အချင်းပြည်နယ်ကတော့တိုက်ပွဲတွေရပ်တန့်ထားတာ၃နှစ်ကျော်ကြာတဲ့အချိန်မှာအခုလူလူလှရှာမှုနဲ့တိုက်ပွဲတွေပြန်ဖြစ်လာတာပေါ့အဲ့တော့တိုင်းသာလက်နက်ကိုင်ဖွဲ့စည်းကြီးကတော့ကျွန်တော်ထင်တယ်တခွေချင်းအနေနဲ့ကတော့သူ့အနေအထားနဲ့သူကြိုးစားမှာပဲတစ်ဖက်ကလည်းနတ်ဆက်ကကောင်စီအနေနဲ့ကတော့တိုင်းသာလက်နက်ကိုင်တွေနဲ့အပြည့်အဝရေးရတိုင်းသာလက်နက်ကိုင်တွေနဲ့ပတ်သက်ပြီးတော့အခွင့်အလမ်းထူပေးဖို့ရတော့အစဉ်သင့်ရှိနေလိမ့်မယ်လို့ထင်ပါတယ်
စစ်ကောင်စီအနေနဲ့တိုင်းသားတွေလူကျင်တဲ့အခွင့်အလမ်းတချို့ပေးဖို့အစီအစဉ်ရှိနေရလို့ယူဆတယ်ပေါ့။လောလောဆယ်ဒီစစ်ကောင်စီအနေနဲ့တော့အားလုံးဒီလက်နက်ကင်ဖွဲ့ရင်တိုင်းသားလက်နက်ကင်ဖွဲ့ရင်နဲ့စစ်တုံးဆွေးနွေးဖို့တော့ကျွန်တော်ညီမျိုးစုံနဲ့ကြိုးစားနေတယ်လို့ကျွန်တော်တို့ကကြားရတာပေါ့နော်။အဲ့တော့ဥပမာဆိုတော့ဒီခိုင်မအေးရက်တူတပွဲရက်တန်ထားတာနေစအဲတချို့အခုဘာပြောမလဲ
ออฟเตเวนอควนแลหมုတ်ตองเอเยลุบไปกวนอ่ะตอเมียๆไข่มายันเนี่ยสวยตะเรนนี่อารมณ์ดีนี่จ้ะลุบ่เนาะอะမျိုးพ่นไปท่าได้ก็ရှိပါတယ်ဒါလည်းသူကြီးမားမှာထိချုပ်နေအောင်ကြိုးစားတယ်ဆိုရက်စောစောကြက်တွေလက်ရှိတာပေါ့ဒါပေမဲ့ဘာလို့ဖြစ်လဲတိုင်းသားလက်နက်ကင်ဖွဲ့စည်းတွေတော့အခွင့်အမ်းပါတယ်အချိန်ကာလတော့လို့တော့ပြောပါမယ်ဟုတ်ကဲ့ဆိုတော့ဒီဖက်မှာကြီးမယ်ဆိုရင်
NUG နဲ့CRPH တို့ကလည်းပဲတိုင်းသားတွေကိုဆွဲဆောင်စည်းလုံးတဲ့လုပ်ရည်တွေလုပ်လာတော့တွေးရပါတယ်အဲ့ဒါကတော့တိုင်းသားတွေအတွက်ဘယ်လောက်ထိလက်ခံနိုင်ပါသလဲသူတို့တွေကရောဒီဟာကိုတုံ့ပြန်ပြီးတော့ NUG နဲ့CRPH တို့ဘက်မှာပုံမို့ပူပေါင်းပါဝင်လာကြတယ်လို့သုံးသပ်နိုင်မှာလားခင်ဗျလောဆယ်
NUG နဲ့ပီဒီအက်ကတော့ကျွန်တော်တို့ပြောထင်တဲ့အင်ဂျီနီယာနဲ့ကတော့စဖွဲ့ကစားဖြစ်နေတဲ့အခြေအနေမှာသူတို့ဘယ်လောက်လုံနိုင်မလဲဆိုတာတော့ကျွန်တော်ပြောရခက်ပါတယ်ခင်ဗျ။နော်။အရင်တုန်းကဆိုတော့တော်တော်စင်ဝင်စွာလူမျိုးပဲဖြစ်သွားမလားသို့မဟုတ်တကယ်ပဲလုံနိုင်ကြတဲ့သားရှိမလားဆိုတာတော့သူတို့ရဲ့
လုံးနေဆောင်ကိုစောင့်ကြည့်ရပါလိမ့်မယ်သူတို့တန်းသားတွေနဲ့ဆက်ဆံမှုဆိုတာကသူတို့အများကြီးကြိုးစားရမှာလိမ့်မယ်ဆိုတော့အဲ့ဒီမြန်မာနိုင်ငံမှာအခုဒီမိုကရေစီလူလာရေးအင်အားစုတွေကဆီကနေသိမှုကိုဆန့်ကျင်နေကြတဲ့တိုက်ပွဲပေါ့လေဒီမိုကရေစီတိုက်ပွဲလို့ဆိုကြပါစို့ဒီတိုက်ပွဲအားလုံးကိုလွှမ်းမိုးကြည့်မယ်ဆိုရင်ဆရာအဲ့ဒီလက်နက်ကိုင်အင်အားစုတွေရဲ့အခန်းကဏ္ဍနဲ့ပြည်သူ
ကျွန်တော်အများကြီးကပြီးခဲ့တဲ့2017ကနေ2020ဒီစေစုနှစ်အတွင်းမှာဆိုလို့ရှိရင်တော့ဒါအမျိုးသားရင်ကြစီလို့ဥရေရေကောက်ဝူပွဲဝင်းကြီးလို့ကအတော်လွှမ်းနေယူဆဖြစ်ပါတယ်အားလုံးကတည်လမ်းကြောင်းကိုပဲယုံကြည်ကြတယ်အဲ့တော့ကဒါတမရူလက်နဲ့ကိုင်တိုက်ရမှာဖြစ်မယ်လို့သွားပြောရင်ပြောတယ်လို့ယူပဲဖြစ်မှာဗျာဒါပေမဲ့အခုကာလကျတော့သူကပြန်ကြောင်းပြန်ဖြစ်သွားတယ်အားလုံးကလက်နဲ့ကိုင်တိုက်မှာဖြစ်မယ်ဆိုတဲ့ယူဆဖြစ်တယ်အဲ့မှာကျွန်တော်တို့ကအခုချိန်မှာစစ်ဆက်ရေးလို့အမျိုးသားညာစီပြောရင်တော့အာဒါကိုပြင်းပြထန်ထန်ရှုံချကြမယ်ကာလမျိုးဖြစ်သွားတယ်ဆိုတော့လေးလူပြောင်းသွားတဲ့အချိန်ကြီးဖြစ်တဲ့ခါကျတော့လက်နဲ့ကိုင်ပြီးတော့တိုက်မယ်ဆိုတဲ့လေးလူကတော့လွှမ်းနေတယ်လွှမ်းနေတဲ့ခါမှာကျတော့ခုနမြို့ပေါ်ကခုနလူလူအနေနဲ့ကတော့လက်နဲ့ကိုင်ဖွဲ့စည်းနေတယ်ဘူးရီမပေါ်သေးတဲ့အချိန်လက်နဲ့ကိုင်တိုက်တဲ့ကာလမှာတော့တိုင်းရင်းသားလက်နဲ့ကိုင်ဖွဲ့စည်းတယ်လက်နဲ့ပို့ပြီးတော့ညင်သာလိမ့်မယ်ထင်ပါတယ်
ဆိုတော့တခုပြောရစီအရဒေါန်ဆန်းစုကြည်ရဲ့အခမ်းကဏ္ဍဒေါန်ဆန်းစုကြည်ဟာဒေါန်ဆန်းပြောက်နေတဲ့သူဒီအကျံဖက်လက်နဲ့ကိုင်နဲ့ဒီလမ်းကိုလည်းတစ်ခါမှအမပေးခဲ့ပါဘူးအခုဒီသူရဲ့ဆင်းရဲကြွနေရတဲ့အစကတော့အနုနီ non violence non cooperation ဆိုတဲ့ဘောမျိုးနဲ့သူစပြီးလုပ်ခဲ့ရတာဖြစ်ပါတယ်ဆိုတော့အခုခါမှာတက်ကိုင်ဘက်ကိုဥတီလာတော့အဲ့ဒီလမ်းကြောင်းမှာဆွေးဖြီးသွားပြီလို့များပြောကြမှာပြောရမှာခင်ဗျာ
လုံးဝနဲ့ပေါ့ဗျာဒေါန်ဆန်းစုကြည်နဲ့ NLD ဆိုရတဲ့သဘောထားနဲ့လက်ရှိ NUG ဆိုရတဲ့သဘောထားတော့ကွဲလာတဲ့ဒေါ်လာများဖြစ်သွားပြီဗျာဆိုတော့လက်နက်ကိုင်ဒေါ်လာကြီးကိုဒေါန်ဆန်းစုကြည်စန့်ကျင်နေဆိုရဲအချက်လက်တွေအများကြီးရှိပါတယ်သူရဲ့ပြောဆိုချက်တွေအများကြီးရှိတယ်အခုကတော့သူက PDF ဖွင့်မယ်ဆိုပြီးတော့ NUG ရတော့ဖြစ်သွားတယ်အဲ့တော့လမ်းကြောင်းအရာတော့ကြောင်းမြတ်ဖြစ်သွားတယ်အဲ့ဒါလည်းမသာဘူးဒီရခိုင်မွတ်စလင်ကိစ္စမှာလည်းဒေါန်ဆန်းစုကြည်လက်ထက်ကပြောခဲ့တာနဲ့အခုပြောခဲ့တာကြောင်းမြတ်ဖြစ်သွားအဲ့တော့ဒေါန်ဆန်းစုကြည်ကလုံးလုံးတယ်မှာအကျဉ်းကြခံနေရတဲ့အချိန်ဖြစ်တဲ့အတွက်ကြောင့်မလို့သူပြန်တော့ဟာရင်ဘာဖြစ်မလဲဆိုတော့မိဘကတော့တော်များထုတ်ကြတယ်ဗျနော်တော်များထုတ်ကြတဲ့ခါကျတော့ဒီအစားတောင့်ကြရမယ်ပြဿနာဖြစ်တယ်လို့ပဲပြောရမယ်လို့ထင်ပါတယ်လောလောဆယ်ကျွန်တော်တို့ကြိုပြောဖို့တော့ဖြစ်ပါတယ
်ဟုတ်ကဲ့အလားတူကြိုတင်ပြောခဲ့တဲ့မိကွန်းတစ်ခုကိုပဲနောက်ဆုံးအနေနဲ့မေးပြစီအခုဖြစ်နေတဲ့ပြည်သူလူထုရဲ့ဒီမိုကရေစီတောင်းဆိုရက်ဒီမိုကရေစီတိုက်ပွဲအုံကြွားမှုကြီးဟာမကြမ်းဒီအချိန်အတွင်းမှာပွဲပြတ်သွားနိုင်ကြလားသူတို့မျိုးရေးရှိတိုက်ပွဲတရဖြစ်သွားနိုင်ကြလားဆိုတာစိတ်လာတာကိုနည်းနည်းခံမှန်းပြောအောင်ခင
်ဗျာလုံးလုံးရဲ့အချိန်ဒီမှာတော့ခုနကကျွန်တော်ပြောသလိုပဲဗျာပြီးခဲ့တဲ့ဆယ်နှစ်နဲ့မတူတော့တော့မယ်လေလူတွေကတော့လက်ရငိုင်တိုက်မှဖြစ်မယ်ဆိုတော့ဩဇာလွှမ်းနေတယ်စစ်သက်စင်းနေပြောလို့ရှိရင်တစ္ဆပေါက်ဒလန်လို့ဆွဆွဲနေတယ်ဒီလူကလွှမ်းနေတဲ့ခါဖြစ်တဲ့ခါကျတော့ဒီလက်ရငိုင်ပုံကံမှုတွေတိုက်ခိုက်မှုတွေမျိုးရင်းတိုက်ခိုက်မှုတွေခြေလက်ကတိုက်ခိုက်မှုတွေဒီတိုင်းလာဒီလာတိုက်ခိုက်မှုတွေကတော့အချိန်ကိုမြင့်နေမှာပဲဗျာ။နော်။အချိန်ကိုမြင့်နေမှာပဲ။ဒီဟာကကျွန်တော်ထင်တယ်နှစ်နှစ်သုံးနှစ်လောက်ဒီအကြက်တဲကိုကျွန်တော်တို့ဟ ဟိုဖျက်လိမ့်မယ်လို့ထင်ပါတယ်အဲကျွန်တော်လက်နက်ကင်ကြိုက်တဲ့အခါမှာယူဆနှမျိုးတော့ရှိရဲ့ဗျတစ်ခုကလက်နက်ကင်ပြီးတော့အပီးတိုင်ဆိုတာကိုအယူဆကိုပြီးဆောက်နိုင်တာဗောရတစ်ခုကိုချိန်မို့ပြီးနောက်တစ်ခုကတော့လက်နက်ကင်တိုက်အင်အားတိဆောက်ပြီးတော့အင်အား balance အင်အားညှိနှိုင်းကြီးဖြစ်တဲ့အချိန်မှာစကားပြောပြီးကိုခွန်ယူမယ်ဆိုတဲ့စိတ်ကူးစိတ်တမ်းမျိုးတွေလည်းတွေ့ရပါတယ်နော်အဲ့တော့ဒါပါပဲဖြစ်ဖြစ်ကျွန်တော်မောင်အပြင်းနေအချိန်နေနဲ့ပြောမယ်ဆိုရင်တော့လာမယ့်3နှစ်ကာလလောက်အတွင်းကတော့ဒီလက်နက်ကင် brief ကကြတဲ့ကိုရှောင်မိုးတော့ခက်လိမ့်မယ်ထင်ပါတယ်
အနာသိစစ်ကောင်စီကိုဖယ်ရှားနိုင်ရေးလက်နက်ကိုင်လှုပ်ရှားမှုမှာတိုင်းရင်းသားတို့ရဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးတိုင်းရင်းသားရေးရကြွန့်ကျင်သူဥမမောင်စိုးနဲ့ဥကျော်စန္ဒာတို့တုံးသက်ထားတဲ့မြမအရေးသတင်းဆောင်မှာနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ဗိုလ်တပူးညရဲ့အပတ်စဉ်ကဏ္ဍတွေထဲကနောက်ဆုံးကဏ္ဍဖြစ်တဲ့အပတ်စဉ်ကဏ္ဍအားကစားကဏ္ဍကိုတင်ဆက်ပေးကြပါမယ်ဒီသတင်းပတ်ရဲ့အားကစားကဏ္ဍမှာတော့အီဂျစ်နိုင်ငံက Empower အမျိုးသမီးဘောလုံးအကယ်ဒမီနဲ့အဲ့ဒီဘောလုံးအကယ်ဒမီကိုတည်ထောင်သူ Florida Sailand ရဲ့အကြောင်းကိုကိုရန်နိုင်ကတင်ဆက်ထားပါတယ်
ဒါကတော့အီဂျစ်နိုင်ငံက Empower Bolong Academy ဖြစ်ပါတယ်။ Bolong Academy ဆိုပေမဲ့သူကအီဂျစ်နိုင်ငံက main ကလေးတွေအတွက်ဖွင့်ထားတဲ့အမျိုးသမီး Bolong Academy ဖြစ်ပါတယ်။အီဂျစ်နိုင်ငံကိုင်ရိုမြို့နောက်ဖက်ချမ်းကရှိတ်ဇာရဲ့ City ဆိုတဲ့နေရာမှာဖွင့်ထားတာဖြစ်ပါတယ်။ဒီ Bolong Academy ကိုစတင်တည်ထောင်ခဲ့တဲ့သူကတော့ Farida Salem ဆိုသူဖြစ်ပြီးတော့သူဟာငယ်ငယ်ကလေးက Bolong ကစားရတာကိုအလွန်ဝါသနာပါခဲ့တဲ့သူပါ Empower Academy ကို2019 January မှာစတင်တည်ထောင်ခဲ့တာလည်းဖြစ်ပါတယ်ဆိုတော့ဒီဘောလုံးအကယ်ဒမီကိုဘာကြောင့်လုပ်ဖြစ်တာပါလဲဒီဘောလုံးအကယ်ဒမီကိုစတဲ့တီထောင်ပြည့်ခဲ့ပုံနဲ့ပတ်သက်ပြီး Varida Salem ပြောတာကတော့
فكره الاكاديميه جات لي من وانا صغيره هو ان انا ما كنتش لاقي اكاديميات بنات
ဒီဘောလုံးအကယ်ဒမီလုပ်ဖို့စပြီးစိတ်ကူးရတာကတော့ကျမငငယ်ကလေးကရတာပါကျမငငယ်ကဘောလုံးကစားခြင်းတော့မိန်းကလေးတွေအတွက်တင်ပေးတဲ့ဘောလုံးအကယ်ဒမီဆိုတာမရှိပါဘူးဒါကြောင့်ကျမဟာယောက်ျားလေးတွေကိုတင်တဲ့ဘောလုံးအကယ်ဒမီတင်တဲ့အကြောင်းတွေမှာကစားခဲ့ရတယ်။ပြီးတော့ဘောလုံးပွဲကယောက်ျားလေးတွေကစားတဲ့ကစားနည်းဖြစ်တာကြောင့်ကျမဘောလုံးကန်လို့မရနိုင်ဘူး။ဘောလုံးပွဲတွေမှာပါလို့မရနိုင်ဘူးဆိုပြီးအငြင်းတန်းပြောခံခဲ့ရတယ်။ပြီးတော့ကစားတဲ့အခါမှာတော့ကျမမကစားခြင်းနဲ့နောက်တန်းတို့ဂိုးသမားတို့လိုနေရာတွေမှာကျမကိုကစားခိုင်းတယ်။အဲ့ဒီနေရာတွေမှာကစားရတာကိုကျမမကြိုက်ဘူး။အဲ့ဒီတော့အဆင်မပြေဘူး။အဲ့ဒီမှာကလေးကကျမတို့မင်းကလေးတွေအတွက်မရှိတဲ့ဘောလုံးအကယ်ဒမီတစ်ခုကိုလှုပ်ချင်တဲ့စိတ်ကူးရခဲ့တာပါကျမအနေနဲ့ကတော့မင်းကလေးတွေသူတို့မင်းကလေးအချင်းချင်းစိတ်လွတ်လန့်လွတ်နဲ့ဘောလုံးကိုပျော်ပျော်ရွှင်ရွှင်လေ့ကျင့်နိုင်ကစားနိုင်တဲ့နေရာလေးတစ်ခုလုပ်ပေးချင်တာပါပြီးတော့မင်းကလေးတွေဘောလုံးကစားတာကိုအာရုံစိုက်လာစေချင်တာပါ
ဖလိုရီဒါဆလမ်ဟာကနေဒါနိုင်ငံဗန်ကူးဗာအိုင်လန်တက္ကသိုလ်ကနေအားကစားချမ်းမိုင်းနဲ့ကုကာကျန်းခိုင်မှုပညာရည်နဲ့ဘွဲ့ရခဲ့တာပါတက္ကသိုလ်မှာပညာသင်နေစဉ်အတွင်းသူ့ရဲ့ကျောင်းအသစ်မှာကစားခဲ့သလိုနောက်ပိုင်းမှာလည်းကျေးစားဘောလုံးသမားအဖြစ်နဲ့နှစ်အနည်းငယ်ကစားခဲ့သူပါငယ်ငယ်ကတော့ဘောလုံးကိုအပျော်သားကစားတာဖြစ်ပြီးတော့နောက်ပိုင်းမှာတော့တဖြည်းဖြည်းနဲ့ဘောလုံးကိုအယူမှုဆွဲလိုက်ရကနေဘောလုံးသမားဖြစ်ချင်လာခဲ့တာလို့ပြောပါတယ်
بدات العب كوره وانا عندي 12 سنه الموضوع كان هوايه في الاول وبعد كده لما لقيت ان انا بحب الرياضه
جماعه اتسنن ني ايوه ما بولون سا بي كذا كده با بتما رون غا رو وادنا ايا ابيو كذا دا با دا بيمه ناو باي ما رو جماعه بولون كذا يا دا كو تچا هاري تو بو جايت دي سورا تي لا بي ايلي ناو باي غا سا بولون دما فيت فو جو وان كده با بتما رو جماعه جاوا اتين ما سا بي كذا كده بي رو နောက်ပိုင်းမှာတော့ကျမတို့အတင်းဟာပြိုင်ပွဲတွေဝင်ခဲ့ပါတယ်။အများဆုံးကတော့ Ramadan ပြိုင်ပွဲတွေကိုအများဆုံးဝင်ပြိုင်ပြစ်တာပါ။အဲ့ဒီမှာကျမကိုအတင်းကြီးတွေကတွေ့သွားပြီးသူတို့ကကျမကစားတာကိုကြိုက်တာကြောင့်သူတို့အတင်းမှာလာကစားဖို့ကမ်းလှမ်းခဲ့ကြပါတယ်။ကျမအီဂျစ်မှာခဏကစားပြီးနောက်ပိုင်းမှာတော့ကနေဒါနိုင်ငံမှာကစားဖို့အခွင့်အရေးရပါတယ်။အဲ့ဒီလိုနဲ့ကနေဒါသွားခဲ့ပြီးနောက်ပိုင်းမှာအီဂျစ်ကိုပြန်လာခဲ့တာပါ။
ကမ္ဘာတော်မှာအမျိုးသမီးဘောလုံးပွဲတွေဟာအမျိုးသားဘောလုံးပွဲတွေနဲ့ရှင်ရင်ရေပန်းစားလာတာတိတ်မကြသေးတဲ့အပြင်စင်လာအပြင်နဲ့အမျိုးသားတွေကြီးဆိုးတဲ့အာဖရိကလိုဒေသမျိုးမှာအမျိုးသမီးတွေဘောလုံးကံဖို့အမျိုးသမီးဘောလုံးအကယ်ဒမီတွေတည်ထောင်ရှိဖို့ဆိုတာလွယ်ကူတဲ့ကိစ္စတော့မဟုတ်ပါဘူးအဲဒီအမျိုးသမီးလက်ရွေးစင်ဘောလုံးအသင်းကိုဆိုရင်1999ခုနှစ်မှစတင်ဖွဲ့စည်းခဲ့တာဖြစ်ပါတယ်
ဆိုတော့အမျိုးသမီးဘောလုံးအကယ်ဒမီတစ်ခုဖြစ်ဖို့အတွက်ဘယ်လိုအခက်အခဲတွေရှိပါသလဲ
أكرت قدم نسائف مصر بتقابل صعوبات كتير منها طبعا ان الناس لسه مش
عارفه ايجي နိုင်ငံကအမျိုးသမီးဘောလုံးကတော့စိန်ခေါ်မှုအခက်အခဲတွေအများကြီးရှိနေပါတယ်အဲ့ဒီတည်းမှာတစ်ခုကတော့ ايجي နိုင်ငံမှာအမျိုးသမီးတွေဘောလုံးကစားတယ်ဆိုတာကိုမသိတဲ့သူတွေလည်းရှိနေတာကလည်းအကြောင်းတစ်ခုပါကျမတို့မှာအမျိုးသမီးလက်ရွေးစင်ဘောလုံးအသင်းရှိတယ်ဆိုတာကိုမသိတဲ့သူတွေလည်းအတော်များများရှိနေတယ်လို့ပြိုင်ပွဲရှိတာကိုမသိတဲ့သူတွေလည်းအများကြီးပါအမျိုးသမီးတွေဘောလုံးကန္တာကိုမသိတဲ့သူတွေအများကြီးရှိပါတယ်။နောက်ဒုတိယတစ်ခုကတော့အမျိုးသမီးတွေဘောလုံးကစားဖို့အတွက်ဘောလုံးကွင်းကောင်းကောင်းမရှိတာဝစ်စုံတွေဖနက်တွေဘောလုံးတွေစတဲ့လေ့ကျင့်ရေးပစ္စည်းကောင်းကောင်းမရှိတာနောက်ပြီးတော့လေ့ကျင့်မှုကောင်းကောင်းမရှိတာနဲ့ပွဲတွေမရှိတာဖြစ်ပါတယ်။ပွဲတွေဆိုတဲ့နေရာမှာလည်းအီဂျစ်နိုင်ငံထဲမှာသာမကပြည်ပပွဲစဉ်တွေကစားဖို့လည်းခက်ခဲတာပါ။
အဘဘလုံးကယ်ဒမီမှာတော့အသက်9နှစ်ကနေ18နှစ်ကြားလူငယ်တွေကိုအသက်အရွယ်လိုက်ခွဲပြီးတော့လေ့ကျင့်ပေးနေတာဖြစ်ပါတယ်။ချောင်းနေအောက်တွေအတွက်သင်တန်းတွေရှိသလိုအသက်15နှစ်နဲ့18နှစ်စသဖြင့်လည်းခွဲခြားထားပြီးတော့တူးချင်းလိုအပ်တာတွေကိုသင်ကျင်တဲ့သူတွေအတွက်လည်းတီးတန့်လေ့ကျင့်ပေးရတဲ့အပြင်ခန္ဓာကိုယ်ကြံ့ခိုင်မှုပြေးအားစတဲ့တခြားကြံ့ခိုင်မှုအပိုင်းနဲ့ပတ်သက်ပြီးတော့လည်းအင်တာနက်အွန်လိုင်းကနေဆက်လေ့ကျင့်သင်ကြားပေးတာတွေလုပ်နေတယ်လို့ဆိုပါတယ်။ဒါပြင်လူငယ်နည်းပြဖြစ်ချင်တဲ့သူတွေကိုလည်းလေ့ကျင့်ပြိုးထောင်ပေးတဲ့အစီအစဉ်တွေရှိတယ်လို့ပြောပါတယ်။ Empower Volunteer Academy နဲ့ပတ်သက်ပြီးတော့သင်တန်းသူ New World ကတော့
لما جيت الاكاديمي طريقه لعبي تغيرت للاحسن
جماعه دي بولون اكاديمي ကိုရောက်လာပြီးတဲ့နောက်ကျမရဲ့ဘောလုံးကျွမ်းကျင်မှုနဲ့နီးစနစ်ပိုင်းတွေတိုးတက်လာပါတယ်။ပြီးတော့ကွင်းထဲမှာကစားနေတဲ့အချိန်တွင်ဘသူ့ကိုပေးရမယ်ဆိုတာကိုကျမပို့ပြီးတော့စဉ်းစားလို့ရလာပါတယ်ဘောလုံးမရခင်မှာပဲကျမဓာတ်တွေကိုစဉ်းစားထားပြီးပါပြီ
Farida Salam ကတော့သူ့ရဲ့ Empower ဘောလုံး Academy ကို American Britain Germany နဲ့ South Africa နိုင်ငံတွေကဒီဘောလုံးအသင်းတွေအားကစားနဲ့ဆိုင်တဲ့အကြံပေးကုမ္ပဏီတွေလူသက်သက်လူငယ်ရှာဖွေတဲ့အဖွဲ့တွေနဲ့ချိတ်ဆက်ထားပြီးနောက်ကလူငယ်အမျိုးသမီးဘောလုံးသမားတွေသူတို့ကကြုံခဲ့ရတဲ့အခက်အခဲမျိုးတွေမကြုံရအောင်ဒီဘောလုံးအကယ်ဒမီကိုအောင်မြင်မှုရဖို့အတွက်အစွမ်းကုန်ကြိုးပမ်းလှုပ်ဆောင်နေပါတယ်ခင်ဗျာ
ကိုရန်နိုင်ရဲ့အားကစားခန္ဓာကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ပို့တပူညရဲ့အပတ်စဉ်ခန္ဓာအစီအစဉ်တွေကတော့ဒီလောက်ပါပဲကျမတို့ VOA ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေခန္ဓာတွေနဲ့ပတ်သက်လို့သောရရှင်နေအနေနဲ့ဝေဖန်ကြံပေးခြင်းနဲ့စာရေးသားဆက်သွယ်ခြင်းနဲ့ဆိုရင် email လိပ်စာ bamis@voanews.com ကိုပို့ပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေ message ကနေတစင်လဲဆက်သွယ်နိုင်ပါတယ်ရှင်အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကတလှည့်ပြောပြပေးပါမယ်ရှင်
ယူကေနိုင်ငံလီဗာပူးမြို့မှာလာမယ့်ဒီဇင်ဘာလကျရင်ကျင်းပမယ်ကမ္ဘာစီးပွားရေးအင်အားကြီး9နိုင်ငံ G7 အဖွဲ့နိုင်ငံများ၏နေပုံမျိုးတွေ့တဲ့ရေးဆိုင်ရာဝန်ကြီးအဆင့်အစည်းအဝေးကိုတက်ဖို့အာဆီယံနိုင်ငံတွေကိုဖိတ်ကြားထားပေမယ့်မြန်မာစစ်အစိုးရကိုဖိတ်မှာမဟုတ်ဘူးလို့ UK အစိုးရကအင်ကာနေမှာပြောပါရယ် UK လွတ်တော်အတွင်းစက်တင်ဘာလ21ရက်နေ့ကမိထားတာကိုအော်တိုဘာလ19ရက်နေ့ကပြန်ကြားပြေဆိုရမှာအစည်းအဝေးကိုလူကိုယ်တိုင်တက်ဖို့စစ်ကောင်စီကိုဖိတ်မှာမဟုတ်ဘူးလို့ရေးထားတာကြောင့်ဗီဒီယိုဆက်သွယ်ရေးကနေတဆင့်တက်ရောက်နိုင်တဲ့အလားအလာရှိနေစေပဲလို့ UK ခြေဆိုင်မြမရေးလှူရှားမှုအဖွဲ့ Burma Campaign UK ကဒီကနေ့ထုတ်ပြန်ချက်တစ်ခုမှထောက်ပြထားပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကိုအာဆီယံတီတီအစည်းအဝေးတက်ဖို့ဖိတ်ကြားမှာမဟုတ်ဘူးလို့အာဆီယံကဆုံးဖြတ်ထားတာကိုမှတ်သားထားတဲ့အကြောင်းလဲ UK အစိုးရကပြောပါတယ်။စစ်ကောင်စီဂျမားရေးဌာနရဲ့ဒီကနေ့ည8နာရီထုတ်ပြန်ချက်အရ COVID-19 တက်ခွဲနမူနာပေါင်းလွန်ခဲ့တဲ့24နာရီအတွင်း COVID-19 တက်ခွဲနမူနာပေါင်း 12,853 ခုကိုစစ်ဆေးခဲ့တာမှာယောဂဘုကုဆက်သူ893ဦးထပ်တွေ့ခဲ့ပြီးသေဆုံးသူက28ဦးရှိခဲ့ပါတယ်။ယောဂဘုတွေ့တဲ့ရာဂိုင်နှုန်းက 6.95 ရာဂိုင်နှုန်းဖြစ်ပါတယ်။ဒီတော့ဒီမှာပဲကျန်းမာရေးဌာနကသတ်မှတ်ထားတဲ့ Elan စံချိန်စံညွှန်းတွေနဲ့ Sinopharm ကာကွယ်ဆေးအလုံးပေါင်း6သိန်းလောက်ကိုပြည်내တိုင်းဒေသကြီးတွေကိုပေးပို့ခဲ့တယ်လို့အော်တိုဘလ20ရက်နေ့ထုတ်စစ်ကောင်စီသတင်းစာတွေမှာဖော်ပြထားပါတယ်။အစဒေသရဲ့ဒီနေ့အတွက်စီးပွားရေးတိုးတက်မှုနှုန်းကို EBL ကခန့်မှန်းခဲ့တာတဲ့1.1ရာခိုင်နှုန်းလျှော့ချပြီးတိုးတက်မှုနှုန်း 6.5 ရာခိုင်နှုန်းရှိမယ်လို့ PP ဆိုင်ရာငွေကြေးကြေးမှုငွေဖွဲ့ IMF ကအင်္ဂါနေ့မှာခန့်မှန်းပြောဆိုပါရခင်ဗျာ
အောက်တိုဘာလ20ရက်နေ့ဗုဒ္ဓဘူးညရဲ့နောက်ဆုံးရသတင်းကျဉ်းချုပ်ကို
ကိုကျော်ကျော်သိန်းကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကအလိမ်မာဖြစ်ပါတယ်ဆပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Basco Volerich နဲ့ Charleston Mock တို့ဖြစ်ပါတယ်ရှင်ဒီညအစီအစဉ်တွေကိုကျမစုမုံကတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA American အတန်ကနေအခုထုတ်လွှင့်ပေးခဲ့တဲ့ညပိုင်းအတန်လွှင့်အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတလှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင် VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်မင်္ဂလာရှိတဲ့သတင်းကြိုလာပြေမဟာမင်္ဂလာအခါသမယမှာမြမပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကျမ်းပါလို့ဘေးပရာဝေးကွာပြီးလိုရာဆန္ဒပြေကြပါစေရှင်